Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မတ်လ18ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24.3240ရောကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောက်ပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
ကျမကစုမျက်မှောက်ပါရှင်သမ္မတဟောင်းအိုဘားမားကသူ့ကိုထောက်လှမ်းခဲ့တယ်လို့သမ္မတထရမ့်ကဆွဆဲခဲ့ပြီးတဲ့နောက်ဒီကိစ္စသတင်းတွေကိုသတင်းတောက်တွေကလိုရာဆွဲပြောခဲ့ကြတယ်လို့အင်ဗျူရောကဆွဆဲလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုပြုတဲ့ရာသုံးမှန်းခြေဘတ်ဂျက်မှာနိုင်ငံခြားရေးဌာနရဲ့ဘတ်ဂျက်30ရာခိုင်နှုန်းနီးပါးကိုဖြတ်တောက်ထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပါရှင် Peace and Conflict in Burma မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုမြို့တော် Washington DC မှာကြာရာပတိနေ့ကကျင်းပတဲ့ဆွေးနွေးပွဲသတင်းမှာကြားမှာတော့
I think it's an important question about the military to military relationship. First of all, I think it's all relative. The United States has
Ashane Pacific Data ဒူလထောင်နိုင်ငံခြားရေးဝန်ကြီး Patrick Murphy ပြောတော်ရာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ဒါအပြင် USIP American ငြိမ်းချမ်းရေး Institute ရုံးချုပ်မှာကြာရာပတိနေ့ကကျင်းပတဲ့မြန်မာပြည်ငြိမ်းချမ်းရေးနဲ့ပဋိပက္ခအကောင့်ဆင်ဆွေးနွေးပွဲမှာတက်ရောက်လာတဲ့ပညာရှင်တွေရဲ့အမြင်တွေကိုလည်းကြားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ကြားဖြတ်အစည်းအခမ်းအစအကြောင်းကိုလည်းတင်ပြသွားမှာပါဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုမှတ်စုမျက်မှွန်နဲ့မိုင်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ရှင
် Trump မြို့ Trump တောက်ဒီကမှာနယူးယောက်မြို့က Trump Tower ဖုန်းတွေကိုသမ္မတဟောင်းဘရက်အိုဘားမားကကြားကနေပြီးတော့ခိုးနှားထောင်ခဲ့တယ်ဆိုတော့သမ္မတဒေါ်နယ်ထရမ့်ရဲ့ဆွဆွဲချက်တွေအတွက်အထောက်အထားလုံးဝမပြနိုင်သေးပေမဲ့သမ္မတရဲ့ပြောကြားချက်အတိုင်းအင်ဗျူရောကဆက်လက်ရည်တည်နေပါတယ်။ဖုန်းခိုးနားထောင်တဲ့အဖြစ်အပျက်မဖြစ်ခဲ့ဘူးလို့လွှတ်တော်နှစ်ရက်လုံးရဲ့ထောက်လိုက်ရေးကော်မတီဝင်ထိတ်တန့်လွှတ်တော်အမတ်တွေကပြောခဲ့ကြပေမဲ့သမ္မတထရမ့်ကဖြစ်ခဲ့တယ်လို့အခိုင်အမာဘာကြောင့်ပြောနေရတာလဲဆိုတာကိုကြာတာရေးနေတဲ့ကအင်ဗျူရောသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးခွန်းထုတ်ခဲ့ကြပါတယ်။အထက်လွှတ်တော်ကော်မတီမှာပြောကြားခဲ့တဲ့ကိစ္စတွေကိုသတင်းတောက်တွေကပုံဖော်ရေးသားရမှာလိုရာဆွဲဖော်ပြခဲ့တယ်လို့အင်ဗျူရောပြောခွင့်ရသူရှွန်စပိုက်ဆာကဆွဆွဲပါတယ်။ထရမ့်အပေါ်ထောက်လှမ်းခဲ့တာတိတ်ကိုဖြစ်နိုင်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌဒေးဗစ်နူးနက်စ်ကပြောခဲ့ပေမဲ့သတင်းတောက်တွေဟာသူတို့ပြောချင်တာကိုသာရွေးချယ်ပြီးသတင်းထုတ်ပြန်ခဲ့ကြတယ်လို့မစ္စတာစပိုက်ဆာကဆိုပါတယ်။ဒါပေမဲ့ထရမ့်ရဲ့ဖုန်းတွေခိုးနှားထောင်ခံရတယ်လို့သူ့အနေနဲ့မယုံကြည်ဘူးလို့မစ္စတာနူးနက်စ်ကပြောခဲ့တာဖြစ်ပါတယ်။သမ္မတထရမ့်က Twitter ပေါ်မှာရေးသားဆွဆွဲခဲ့တော့က Wire Tap ဆိုတဲ့အသုံးနှုန်းကိုတုံးခဲ့တာဖြစ်ပြီးတော့အဲ့ဒါဟာဖုန်းခိုးနှားထောင်တာမဟုတ်ရင်တောင်မှကျေပြန့်တဲ့ထောက်လှမ်းမှုလုပ်ခဲ့တာလို့ဆိုလိုတာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူကဆိုပါတယ်။အထက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေကထိတ်တန့်အမတ်တွေဖြစ်ကြတဲ့ Republican အမတ် Richard Barr နဲ့ Democrat အမတ် Mark Warner တို့ကသူတို့ရရှိတဲ့အချက်အလက်တွေအရ2016ရွေးကောက်ပွဲမတိုင်ခင်မှာရောရွေးကောက်ပွဲအပြီးမှာပါအမေရိကန်အစိုးရရဲ့ဘယ်အဖွဲ့ကမှ Trump Tower ကိုထောက်လှမ်းခဲ့တဲ့အထောက်အထားမတွေ့ရဘူးလို့ပြောကြားခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကလည်းဒီဆွဆွဲချက်အတွက်ဘာအထောက်အထားမှမတွေ့ရဘူးလို့ပြောကြားခဲ့တာပါ။ဒါပေမဲ့သမ္မတဟောင်းအိုဘားမားကထောက်လှမ်းခိုင်းခဲ့တယ်ဆိုတဲ့နဲ့ပတ်သက်လို့အထောက်အထားတွေကိုမကြခင်မှာထုတ်ပြန်မယ်လို့သမ္မတ Trump က Fox News သတင်းဌာနနဲ့ပုဂ္ဂိုလ်ညကမေးမြန်းကမှပြောကြားခဲ့ပါတယ်ရှင်။
American သမ္မတ Donald Trump ရဲ့ဒုတိယအကြိမ်မြောက်ထုတ်ပြန်တဲ့ American ပြည်ထောင်စုကိုဝင်ရောက်လာမဲ့သူတွေကိုကန့်သက်တဲ့အမိတ်ပြည်ထောင်စုတရားရုံးနှစ်ရုံးကဗုဒ္ဓဘုနစ်ကယာယီဆန်းကားလက်ပါတယ်ဒုက္ခသည်တွေကို American ဝင်ရောက်ဖို့ခွင့်ပြုချက်တမျှထားမှုနဲ့မွတ်စလင်အများစုနေထိုင်တဲ့6နိုင်ငံကခီးသွားတွေကိုဗီဇာအသစ်ထုတ်ပေးဖို့တမျှထားမှုတွေကိုဟာဝိုင်ပြည်နယ်ပြည်ထောင်စုတရားသူကြီးတအူးကယာယီဆိုင်းငံ့လိုက်တာဖြစ်ပါတယ်သမ္မတရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိတ်တင်ကိုဟန်တားရကြီးအကြောင်းရင်းကိုတရားရုံးကထောက်ပြရမှာနိုဝင်ဘာလရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးထရမ့်နဲ့သူ့ရဲ့တွဲဖက်လုတ်ကင်သူတွေရဲ့ထုတ်ပြန်ချက်တွေကိုဟာဝိုင်ပြည်ထောင်စုတရားသူကြီးဒက်ရစ်ဝက်ဆန်ကထောက်ပြခဲ့ပါတယ်အလားတူမေရီလန်းပြည်နယ်ပြည်ထောင်စုတရားသူကြီးကလည်းဗုဒ္ဓဘုနေနှောင်းပိုင်းတီးခြားထုတ်ပြန်တဲ့သူ့ရဲ့ဆိုင်းငံ့အမိန့်မှာထရမ့်ရဲ့ကောက်ချက်ချပြောကြားမှုတွေကိုထောက်ပြခဲ့ပါတယ်တရားသူကြီးရဲ့ဆုံးဖြတ်ချက်မှာသမ္မတအမိန့်တည်းရဲ့ဗီဇာပိတ်ပင်မှုအပိုင်းအတွက်သာအကျုံးဝင်ပြီးဒုက္ခသည်တွေလက်ခံတဲ့အစီအစဉ်ပေါ်မှာတော့တက်ရောက်မှုရှိမှာမဟုတ်ပါဘူးရှင
်။ American သမ္မတ Donald Trump အဆိုပြုတဲ့ရာသုံးမှန်းခြေဘတ်ဂျက်မှာနိုင်ငံခြားရေးဌာနရဲ့ဘတ်ဂျက်တော်တော်များများဖြတ်တောက်ထားတဲ့အပေါ်သူ့အနေနဲ့လက်ခံမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်ထဲမှာတုံးဆွဲခဲ့တဲ့အတုံးစည်းပမာဏအတိုင်းတော့ဆက်သုံးနိုင်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံတိုကျိုမြို့နယ်မှာရောက်နေတဲ့ဝန်ကြီး Tillerson ကပြောခဲ့တာပါ။ အစိုးရဌာနတွေအတွက်အင်မီရောကအဆိုပြုခဲ့တဲ့ America First ဆိုတဲ့ budget အဆိုပြုချက်တွေထဲမှာကာကွယ်ရေးအသုံးစရိတ်ကို54ဘီလီယံတိုးမြင့်ထားပြီးတော့နိုင်ငံကြားရေးဌာနအသုံးစရိတ်နိုင်ငံခြားကူညီထောက်ပံ့ရေးအစီအစဉ်အတွက်အသုံးစရိတ်သဘာဝပတ်ဝန်းကျင်ဆိုင်ရာဌာနတွေနဲ့တခြားပြည်တွင်းအသုံးစရိတ်တွေကိုတော့တိတိတသားရှင်းချထားပါတယ်နိုင်ငံခြားရေးဌာနနဲ့နိုင်ငံခြားထောက်ပံ့ရေးအစီအစဉ်တွေကို28ရာခိုင်နှုန်းဒေါ်လာနဲ့ဆိုရင်တော့10ဘီလီယံနီးပါးရှင်းချလိုက်တာပါအခုလိုမျိုးနိုင်ငံခြားရေးဌာနရဲ့အသုံးစရိတ်ကို၄ပုံတစ်ပုံကျော်ဖြတ်တောက်ထားပေမဲ့အမေရိကန်နိုင်ငံရဲ့အဓိကတန်ခင်းတမန်ခင်းလုပ်ငန်းတွေကိုအကာအကွယ်ပေးထားတယ်လို့ယုံကြည်ကြောင်းစီမံခန့်ခွဲရေးနဲ့ဘတ်ဂျက်ရုံးညွှန်ကြားရေးမှူးမိုက်မဲလ်ဗန်နီကပြောပါရယ်နိုင်ငံခြားရေးဌာနအသုံးစရိတ်ကိုဒီထက်ရှင်းချမှာကိုဝန်ကြီးတီလီဆန်ကကန့်ကွက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါရယ်ဒါပေမဲ့အခုအဆိုပြုချက်ထဲမှာပြောထားတဲ့ပမာဏကိုတော့လိုလိုလားလားလက်ခံမှာဖြစ်တယ်လို့ဝင်ကြီးကထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါရဲ့ရှင်
။ Netherlands နိုင်ငံမှာဝင်ကြီးချုပ်အဖြစ် Mark Rutte ကိုပြန်လည်ရွေးကောက်ခဲ့တာဟာဥရောပမှာဘာသာရေးစစ်ပွဲတွေဖြစ်လာနိုင်တယ်လို့တူရကီနိုင်ငံသားရေးဝင်ကြီး Mubelu Cavusoglu ကတတိပေးလိုက်ပါရယ်။တူရကီနိုင်ငံသားရေးဝင်ကြီးကကြာသပတေးနေ့မှာအခုလိုပြောကြားခဲ့တာလည်းဖြစ်ပါရယ်။အခုပြန်ပြီးအရွေးကောက်ခံရတဲ့ Rutte နဲ့ရွေးကောက်ပွဲမှာရှုံးသွားသူတဦးဖြစ်တဲ့ပက်စစ်လို့သူယူညွှန်းပြောဆိုခဲ့သူလက်ရရေးဂီဂရော့ဝီလ်ဒါစ်တို့ဟာအတူတူပဲဖြစ်ပြီးဘာမှမထူးဘူးလို့လည်းပြောပါရယ်သူတို့တွေဟာဘာပဲလုပ်နေလို့နေဥရောပကိုအစိတ်စိတ်ကွဲအောင်လုပ်ဖို့စတင်နေတာဖြစ်ပြီးဥရောပကိုကြောက်ထဲပစ်ချမဲ့သူတွေဖြစ်ပြီးတော့ဥရောပမှာမကြခင်မှာပဲဘာသာရေးစစ်ပွဲတွေဆလာလိမ့်မယ်လို့ပြောပါရယ်ရူတက်ရဲ့ပြည်သူပါတီကအမတ်နေရာ33နေရာရတာမို့Wilders ရဲ့ Islamic စံကြီးပါတီကအမတ်နေရာ20နဲ့ရွေးကောက်ပွဲမှာရှုံးသွားခဲ့တာဖြစ်ပါတယ်ရှင
် View American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ငံဝတ်မှာလိုင်းလံမီတာ190 kHz 1505ရုပ်ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ချနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကြီးတန်းဂုံဒူးဆောင်အကြီးတန်းဝင်ကြီးမစ္စတာကိုချောက်တောင်ကိုနေပြီးတော့မှမနေ့ကျသားရေးမနေ့ကတွေ့ဆုံပြီးတော့နေ့လယ်စာနဲ့တည်ခင်းအပ်ခံခဲ့ပါတယ်တွေ့ဆုံပွဲအတွင်းမှာစင်ကာပူမြန်မာနှစ်နိုင်ငံကြားနိနိကကဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့ကြသလိုမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်ကိုလည်းဆွေးနွေးခဲ့ကြတယ်လို့စင်ကာပူနိုင်ငံသားရဲ့ဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်စင်ကာပူကအစဉ်တစိုက်အားပေးထောက်ခံနေတဲ့အပေါ်မှာဒေါက်တာဆန်းစုကြည်ကကျေးဇူးတင်ကြိုဆိုခဲ့ပါတယ်စင်ကာပူနိုင်ငံဟာမြန်မာနိုင်ငံတွင်ဒုတိယယင်းနှိမ့်ညွတ်မှုအများဆုံးနိုင်ငံဖြစ်သလိုကျွမ်းကျင်မှုဆိုင်ရာအကူအညီတွေကိုအဓိကပေးနေတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်ဆွေပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းနိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့မြန်မာနိုင်ငံဆိုင်ရာစင်ကာပူနိုင်ငံသက်အမတ်ကြီးမစ္စတာရောဘတ်ချွာရိုလည်းတက်ရောက်ခဲ့ပါတယ်။မစ္စတာကိုကျောက်တောင်ဟာနေပြည်တော်ကိုအင်္ဂါနေ့ကရောက်ရှိလာတာဖြစ်ပြီးတော့ပုတ်ထူးနေတော့ကတော့နေပြည်တော်မှသမရဦးထင်ကျော်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့ပါတယ်။သူ့ရဲ့၃ရက်ကြာခရီးကိုကြာသာဘရင်းညနေပိုင်းမှာအဆုံးသတ်ပြီးတော့စင်ကာပူကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်သမ္မတဒူတာတီးဟာလာမယ့်သတင်းပတ်အတွင်းမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကိုတရားဝင်ခီးစဉ်နဲ့လာရောက်မယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဌာနကကြာသပတေးနေ့ကကြေညာပါရယ်မစ္စတာဒူတာတီးနဲ့ကိုယ်စားလှယ်အဖွဲ့ဟာလာမယ့်တနင်္ဂနွေနေ့မှာနေပြည်တော်ကိုရောက်ရှိကြမှာပါမြန်မာနိုင်ငံကိုရောက်ရှိခြင်းမြန်မာနိုင်ငံကိုရောက်ရှိစဉ်မှာသမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့လည်းတွေ့ဆုံမှာဖြစ်ပါရယ်သမ္မတဦးထင်ကျော်ကမစ္စတာဒူတာတီးကိုနိုင်ငံတော်ညစာနဲ့တက်ခင်းအခမ်းမှာလည်းဖြစ်ပါတယ်။ဒါအပြင်နေပြည်တော်မှာဖိလစ်ပိုင်လူမှုအတိုင်းဝိုင်းနဲ့လည်းမစ္စတာဒူတာတေးတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံမှာဖိလစ်ပိုင်နိုင်ငံသား1800လောက်အလုပ်လုပ်ကင်နေကြတာဖြစ်ပါတယ်။နေပြည်တော်မှာညအိတ်ရန်နာပြည်ရဲ့နောက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုခီးဆက်ပြီးဝင်ကြီးချုပ်ပရာရုချန်အိုချာနဲ့မစ္စတာဒူတာတေးတို့တွေ့ဆုံမှာဖြစ်တယ်လို့နိုင်ငံရေးစီးပွားရေးစိုက်ပျိုးရေးစွမ်းအင်ပညာရေးနဲ့ကာကွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင်
။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းဖို့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆေးလွတ်ပေးဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာတောင်းဆိုထားပါတယ်။ ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးစည်းဝေးပွဲမှာ EU ဥရောပသမဂ္ဂကဥဆောင်ရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဂျာတာဘရင်းနေတော်ကတင်ပြခဲ့တာဖြစ်ပြီးတော့အပိသက်ဆုံးဖြတ်ချက်ကိုတော့မတ်လ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မတ်လ24ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့မျှော်လင့်ရပါတယ်တကယ်လို့မူကြမ်းအတိုင်းအတည်ပြုခဲ့မယ်ဆိုရင်ဆွဆွဲချက်တွေအတိုင်းမြန်မာနိုင်ငံမှာလူ့ခွင့်ရေးချိုးဖောက်မှုတွေရှိနေသလားဆိုတာစုံစမ်းဖို့အတွက်နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုလူ့ခွင့်ရေးကောင်စီကဆေးလွှတ်ရမှာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းက Reuters သတင်းဌာနကရရှိတဲ့မူကြမ်းတုန်းကတော့နိုင်ငံတကာကစုံစမ်းပေးဖို့ဆိုတဲ့တောင်းဆိုချက်မပါဝင်ခဲ့ပါဘူးရခိုင်ပြည်နယ်ကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအောက်တိုဘာလ9ရက်နေ့နောက်ပိုင်းဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေလုပ်နေတာကိုနိုင်ငံတကာပါတဲ့စုံစမ်းရေးကော်မရှင်တစ်ခုဖွဲ့ပြီးတော့စုံစမ်းပေးဖို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာအီဒ် Riyad Al Hussein နဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးစုံစမ်းရေးမှူးမစ္စယာဟီလီတို့ကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့34ချိန်မြောက်နှစ်ပတ်လည်စည်းဝေးပွဲမှာတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့ဆွဆွဲချက်တွေကိုအလေးနဲ့ထားစုံစမ်းဖြည့်ရှင်းနေပြီးတော့နိုင်ငံတကာစုံစမ်းရေးကော်မရှင်ဖွဲ့ဖို့ဆိုတာကိုလက်မခံနိုင်ဘူးလို့မြန်မာကိုယ်စားလှယ်ဘက်ကလူခွင့်ရေးကောင်စီမှမတ်လ23ရက်နေ့တုန်းကပဲပြောကြားသွားခဲ့ပါတယ်ရှင်
။အရှိတောင်အာရှဒေသတွင်စီးပွားရေးဟာအမေရိကန်ဒေါ်လာငွေကြေးဈေးကွက်အပေါ်မှာမှီခိုအားထားမှုညှော်နေလာနေပြီးတရုတ်ရဲ့လွှမ်းမိုးမှုကမြင့်တက်လာနေကြောင်းအကြက်ခက်တွေကပြောပါတယ်American Boho Bank ကငွေချေးတဲ့အတိုးနှုန်းကိုဗုဒ္ဓဘုနေ့က 3.25 မြင့်လိုက်ပေမဲ့အာရှဒေတာတွင်ငွေချေးဈေးကွက်အများစုကတော့လိုက်ပြီးမမြင့်ကြတဲ့အတွက်ဒါဟာဒေတာရင်းငွေချေးတိကျရပ်တည်နိုင်မှုရှိတယ်ဆိုတာကိုပြသရာရောက်ခဲ့ပါတယ်ရှင
်တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုမဆုမျက်မွန်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါခုတော့ဆက်သွယ်မေးမြန်းခန့်တွေနဲ့သတင်းဆောင်မတွေတင်ပြတော့ပါမယ် Peace and Conflict in Burma မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ကောင်းစင်နဲ့ American ပြည်ထောင်စုမြို့တော် Washington DC မှာမနေ့ကြာပြင်းနေ့ကဆွေးနွေးပွဲတရကျင်းပပါတယ်ဒီဆွေးနွေးပွဲကိုမြန်မာငြိမ်းချမ်းရေးလုပ်ငန်းနဲ့ပတ်သက်လို့အကျွမ်းကျင်ပညာရှင်တွေမြန်မာနိုင်ငံရေးလှိလသုံးသပ်သူတွေမြန်မာနိုင်ငံမှာတွားရောက်တာဝန်ထမ်းဆောင်ခဲ့ကြတဲ့ American တန်တမန်တွေနဲ့မြန်မာငြိမ်းချမ်းရေးလုပ်ငန်းရှင်မှာထက်ထဲဝဝင်ပါဝင်ပတ်သက်နေသူတွေတက်ရောက်လာကြပါတယ်ဆွေးနွေးပွဲကို VOA မြန်မာပိုင်းဌာနဝိုင်းတော်သားဦးကျော်စနာကိုရင်တွားရောက်တင်ပြယူခဲ့တာပါဆွေးနွေးပွဲကဆွေးနွေးတဲ့အကြောင်းအရာတွေနဲ့ဆွေးနွေးပွဲတက်ရောက်လာသူတွေကိုတွေ့ဆုံမေးမြန်းခဲ့တဲ့ဦးကျော်စနာကိုဆက်သွယ်မေးမြန်းတော့အခုလိုစပြောပါရစေ
ဒီဆွေးနွေးပွဲမှာပထမဆုံးဖွင့်နေတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသမ္မတကြီးဦးအောင်လင်းကသူတို့အစိုးရပေါ်ဆောင်ရတဲ့ညီညာရေးဖြစ်စဉ်နဲ့ဒီပါကဝါရဖြစ်မှုစတဲ့ပဋိပက္ခတွေပြဿနာတွေရှိနေတဲ့ဆိုပြီးတော့စီရင်ပြောကြပါမှာအဲ့ဒီနောက်ဆက်တင်တဲ့ပထမဆုံးဆွေးနွေးပွဲကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့နိုင်ငံတကာရေးအခြေအနေဖြစ်ပါတယ်။အဲ့မှာပြောကြတဲ့ပုဂ္ဂိုလ်တွေကတော့အမေရိကန်ပြည်ထောင်စုရဲ့သံတမန်ကြီးအဖြစ်ထမ်းဆောင်ခဲ့တဲ့ Derek Mitchell ရဲ့သူ့မတန်ခင်သံမှုအဖြစ်ထမ်းဆောင်ခဲ့တဲ့ Presley Club ရဲ့မြန်မာရေးကျွမ်းကျင်တဲ့ပမခ Davis Singer တို့ဆွေးနွေးကြပါတယ်
။ဒီဆွေးနွေးပွဲကို၄ချိန်ခွဲပြီးတော့ကျင်းပတယ်လို့သိရပါတယ်ရှင်။ပထမဆွေးနွေးပွဲအပိုင်းနှစ်ပိုင်းရဲ့အရေးပါပုံပြောပါအောင်ရှင်
။ပထမပိုင်းရဲ့ဒုတိယဆွေးနွေးပွဲကတော့မြန်မာနိုင်ငံနေစပ်ဒီသမှာဖြစ်နေတဲ့ပဋိပက္ခတွေအကြောင်းကိုဆွေးနွေးကြတာဖြစ်ပါတယ်။အချင်းအမျိုးသမီးအတွက်လှုပ်ရှားသူတူဖြစ်တဲ့ Daniel Latour ရဲ့တရုတ်မူဝါဒရေးကျွမ်းကျင်ရဲ့ Yun Sen ရဲ့နောက်ပြီးတော့လွတ်လပ်တဲ့လေလာသုံးသပ်သူတူဖြစ်တဲ့ David Medeiros ကိုဆွေးနွေးကြပါတယ်။အဲဒီပြီးတော့နောက်ဆွေးနွေးတဲ့ပမခ David Steinberg ပြောတဲ့ကိစ္စမှာတော့မြန်မာနိုင်ငံမှာလူမျိုးစုတွေနဲ့ဆက်ဆံရေးပြဿနာဟာဒီမိုကရေစီပြဿနာထက်အရေးကြီးတယ်ဆိုပြီးတော့အဓိကသူထုတ်ပြသွားတာဖြစ်ပါတယ်။နောက်ပြီးတော့ရပ်ဖက်ဒါဆိုဆန်ကြီးဟာသိခက်ခဲတယ်လို့ကြွန့်နိုင်တောင်မှအတိတ်ဆုံးမခံနိုင်တဲ့အနေထားမှရှိတယ်လို့လည်းသူကပြောသွားပါတယ
်။ဒါဆိုရင်ဒုတိယအပိုင်းမှာရောဘာတွေကိုဆွေးနွေးကြတယ်လဲဦးကျော်စန်းသား
။ဒီကတော့နေဆက်ဒေသပြည်ပခန့်တွေဖြစ်ပါတယ်။ကချင်ဒေသအမျိုးသမီးတယောက်ကဥဆောင်ပြီးတော့ဒေသမှာဘယ်လိုအခြေအနေအခက်အခဲတွေရှိနေဆိုတာအတိအကျပြောပါတယ်။သူပြောတဲ့အရေးကြီးတဲ့အချက်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာမဟာမိတ်တွေအစဉ်အဆက်ဖွဲ့စည်းထားရတဲ့အတွက်အစိုးရနဲ့ဆီစက်တဲ့အခါမှာအင်မတန်မလိုလားတဲ့နှောင့်နှေးကြံ့ကြာမှုတွေဖြစ်တယ်လို့သူကအဓိကပြောသွားပါတယ်။တရုတ်ရေးရမူဝါဒရေးရကျွမ်းကျင်သူဖြစ်တဲ့ယူဆန်းကတော့ဒီပြည်တွင်းအချင်းလောက်တွေရဲ့ပြည်ပခါကိုအဓိကထားပြီးတော့ပြောပါတယ်။အဲ့မှာတရုတ်ရဲ့စိတ်ဝင်စားမှုကိုပြောပါတယ်။တရုတ်ရဲ့စွန့်ရင်မှုကိုပြောပါတယ်
။ဟုတ်ကဲ့ဒီဆွေးနွေးပွဲကိုအာရှပစိဖိတ်ဒေသဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy လည်းတက်ရောက်လာတယ်လို့သိရပါတယ်ရှင်။သူကရောဘာတွေပြောပါလဲရှင်
။သူအဓိကပြောပါတဲ့အထက်မှာတော့မြန်မာနိုင်ငံမှာကျွမ်းနာစစ်တွေပေါ်ထွက်လာတယ်လို့ဆိုပါတယ်။ကျွန်တော်ပြောရတော့ပြင်ပပြောကပါဝင်တဲ့ laser ခန်းတွေကိုတိုက်ခိုက်မှုကအကျံဖက်တုံ့ပြန်တာကိုမြန်မာစစ်တပ်ကလည်းအကျံဖက်တုံ့ပြန်ခဲ့တယ်ဒါဟာပြည်ပခအစ်စ်ပြအနေနဲ့သူကထုတ်ပြသွားပါတယ်နောက်တစ်ခါသူကအမေရိကန်နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဟာအခုခါမှာပုံမှန်ဆက်ဆံရေးအတိုင်းပြန်ပြီးတော့သွားရင်ပိုကောက်မယ်အမေရိကန်ကဘယ်လိုကြည့်မယ်ဆိုတာကိုသူကပြောပြသွားပါတယ်အဲ့မှာ စစ်တမ်းနဲ့စစ်တပ်ချင်းဆက်ဆံရေးကိုလည်းသူကအရေးအမွေပြောတဲ့အကြောင်းအဲ့ဒါကိုလည်းသေးသေးပြောပြပါဘလောက်ထိသားလာကောင်းတယ်လို့ဆိုတဲ့ဟာကအခုလိုပြောပါပါစီ။
I think it's an important question about the military to military relationship. First of all, I think it's all relative. The United States has such relationships with the United States. The United States has such relationships
with the United States. The United States has such relationships with the United States. The United States has such relationships with the United States. The United States has such relationships with the United States. The United States has such relationships with the United States. The United States has such relationships with the United States. The United States has such relationships with the United States. The United States has such relationships with the United ဆိုလိုတာကစစ်ဘက်ဆက်ဆံရေးဟာအစပြိုးတဲ့အပိုင်းမရှိသေးတဲ့သဘောပါ။အကြီးအသေးပြေပါဦးလူခွင့်ရေးတဲ့နိုင်ငံတကာအစင်တမ်းမိဖို့အရွေးကောက်ခံအစိုးရရဲ့အမိန့်ကိုနာခံဖို့ဒါရီအားလုံးကခေါင်းဆောင်ပိုင်းမှာနှစ်ပေါင်းများစွာနေခဲ့ပြီးတနိုင်ငံလုံးရဲ့အုပ်ချုပ်ရေးနဲ့စီးပွားရေးကိုချုပ်ကန့်ခဲ့တဲ့မြန်မာစစ်တပ်နဲ့မရင်းနှီးသေးတဲ့အချက်ပါ။ဒီလေ့ကျင့်တွေကိုဆွံ့လွတ်ဖို့ကအချိန်ကြာမှာဖြစ်ပေမဲ့ကျွန်တော်တို့ကအားပေးချင်ပါတယ်။ဒါကြောင့်မြန်မာစစ်တပ်နဲ့ဆက်ဆံရေးဟာအစပြိုးရုံပဲရှိသေးတယ်လို့ပြောတာပါ။ကျွန်တော်တို့ကြိုးစားပါလိမ့်မယ်မြန်မာနိုင်ငံသားတွေအတွက်တိုင်းပြည်ရဲ့ကာကွယ်ရေးကိုပဲအလေးပေးလှုပ်ဆောင်တဲ့စစ်တပ်မျိုးရသင့်ပါပြီ
ကျွန်ုပ်ဘက်မှာတတိယပိုင်းအနေနဲ့ရောဘာတွေအဓိကထားပြီးတော့ဆွေးနွေးကြသလဲရှင
်တတိယပိုင်းမှာပထမဆွေးနွေးရတော့ရခိုင်ရိုဟင်ဂျာနဲ့ပြည်တွင်းအကြမ်းဖက်မှုတွေဖြစ်ပါတယ်နောက်တစ်ခုကတော့ငင်းငင်းဖြစ်ရှင်တဲ့တခြားသောစင်ခေါ်မှုတွေအကြမ်းဖက်ဆွေးနွေးရတာဖြစ်ပါတယ်နောက်တစ်ယောက်ကတော့ Oxford ကနေပြီးတော့ Dong San Suu နဲ့ပတ်သက်ပြီးတော့လေ့လာနေတဲ့ဆွေးနွေးစီယောက်ဖြစ်ပါတယ်သူပြောတဲ့အထက်မှာစိတ်ဝင်စားဖို့ကောင်းတာကဗုဒ္ဓဘာသာနဲ့မွတ်စလင်ဖြစ်တဲ့ပဋိပက္ခကိုလူတွေကဗုဒ္ဓဘာသာတစ်ခုလုံးကိုအဖြစ်သင်ပြောတဲ့သဘောမွတ်စလင်ဖိုင်ဝိုင်းတစ်ခုလုံးကိုအဖြစ်ဆိုတဲ့သဘောပြောကြတယ်ဆိုသူကစုံစပ်ပါတယ်အဲ့လိုမဟုတ်ဘဲနဲ့ဥဝိရသူဆိုတာဟာဗုဒ္ဓဘာသာသံဃာအဖိုင်ဝိုင်းတစ်ခုလုံးကိုပူဇော်ကြည့်သူမဟုတ်ဘူးခွဲခြားနေဖို့လိုတယ်အဲ့တော့ဥဝိရသူကိုအကြောင်းပြုပြီးတော့လူရဲ့အမြင်မှာဗုဒ္ဓဘာသာကိုမကောက်မြင်သွားတဲ့အဖြစ်မျိုးလည်းမဖြစ်သင့်ဘူးတခါမှလည်းမွတ်စလင်တွေလည်းအဲ့လိုသဘောထားတင်တယ်လို့ရှင်းနေသွားတာတွေ့ရပါတယ်။နောက်ဆုံးရပုဂ္ဂိုလ်တယောက်ကတော့ဒေါက်တာကျော်ရင်ဖြစ်ပါတယ်။သူကမြန်မာနိုင်ငံငင်းငယ်ရေးစခိုင်းပဋိပက္ခကိုထရေဝင်နားလည်ဆိုင်လူဖြစ်ပါတယ်။သူဟာအကောင်းမြင်တဲ့သဘောပြောပါတယ်။လူဟာစခိုင်းပဋိပက္ခလို့ပြောလိုက်ရင်စူးစူးရောရောအခြေအနေတွေပဲပြောနေရတယ်။ဒါပေမဲ့သူတွေ့ကြုံရတဲ့အခုလောလောဆယ်တူတက်လာတဲ့အခြေအနေကိုသူပြောပါတယ်။အဓိကတူတက်လာတာကတော့ပဋိပက္ခဖြစ်တာကိုထိမိနိုင်တဲ့အခြေအနေဟာတူတက်တယ်လို့ဆိုပါတယ်။ပဋိပက္ခဖြစ်မဲ့အရေးကိုဒီခိုင်နေတကတော့ဘူစတင်နေတကတော့ကျူပြီးတော့နှိမ့်နေနိုင်တာစီကြရဲဆိုတော့နှစ်ဖက်လုံးကကြောက်နေရတယ်ဆိုတော့တိုးတက်မှုရေးရံပြရဲဆိုတော့ဒီအဓိကပြောချင်တော့ပါတယ
်ဒုတိယပိုင်းရဲ့နောက်ဆုံးဆွေးနွေးပွဲမှာဘသူတွေကဘာအကြောင်းနဲ့အဓိကဆွေးနွေးပါတယ်လဲရှင
်ဒီမှာပထမဆုံးဆွေးနွေးသူကတော့မြန်မာနိုင်ငံငင်းကြမ်းရေးတုံစီရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးအောင်ကြည်ကတော့သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုစစ်တရားရှင်းပြတော့ပါတယ
်ဒီဆွေးနွေးပွဲကလည်းမြန်မာနိုင်ငံအတွက်ဘလောက်အကျိုးဖြစ်မယ်လို့ထင်ပါလဲရှင
်မြန်မာနိုင်ငံအတွက်အကျိုးရှိမယ်ဆိုတာကအမေရိကန်ပြည်ထောင်စုနဲ့တရားဝင်တဲ့လူတွေအတွက်အများကြီးအကျိုးရှိတယ်လို့ဆိုရမှာဖြစ်ပါတယ်ညီကုန်းကျုံမင်းကုန်းပြောတဲ့ Derek Michelle ရဲ့စကားနဲ့ပြောမယ်ဆိုရင်တော့သူကြုံရဘူးတဲ့ညီငယ်ရေမြန်မာနိုင်ငံအကြောင်းဆွေးနွေးဆွေးနွေးမှာဒီနေ့ဆွေးနွေးပါအကျိုးရှိဆုံးလို့သတ်မှတ်ပါတယ်အချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ညီငယ်ရေဖြစ်စဉ်ဟာလည်းပဲကမ္ဘာမှာအဆုတ်ခရီးဆုံးညီငယ်ရေဖြစ်စဉ်လို့သတ်မှတ်ပါတယ်နောက်တစ်ခါနိုင်ငံရေးဖြစ်စဉ်မှာအလုံးပိုင်းကိုလိုအပ်တယ်နောက်ဆုံးသူပြောတဲ့စကားကိုယူပြီးတော့ညီကုန်းချောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပေါ်ဆောင်ရေးညီညာရေးအောင်မြင်မှုဆိုတာအမေရိကန်ပြည်ထောင်စုရဲ့တာဝန်မဟုတ်ပါဘူးလေအမေရိကန်ပြည်ထောင်စုကကူညီမယ်တကယ်တမ်းအောင်မြင်လို့ကတော့မြန်မာပြည်သူလူထုရဲ့တာဝန်သာဖြစ်တယ်လို့ပြောသွားပါရမှာနော
်ကျေးဇူးတင်ပါတယ်ဦးကျော်စံသားဒီဆွေးနွေးပွဲအကြောင်းကိုပဲတစ်ဆက်တည်းတင်ပြပါအောင်မယ်မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးမျှော်လင့်ချက်တွေရှိနေတဲ့အကြောင်း Washington USIP American ငြိမ်းချမ်းရေး Institute ရုံးချုပ်မှမနေ့ကြာရပြည်နေ့က Peace and Conflict in Burma မြန်မာပြည်ငြိမ်းချမ်းရေးနဲ့ပဋိပက္ခဆိုတဲ့ခေါင်းစဉ်နဲ့ကျင်းပတဲ့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ကျွမ်းကျင်သူတွေနဲ့ပညာရှင်တွေကပြောကြပါရယ်ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့သူတို့နဲ့ VOA ကတီးတန့်တွေ့ဆုံမေးမြန်းထားတာတွေကိုမတ်အင်ဂျင်နိုင်ကဆက်လက်တင်ပြထားပါရယ်ရှင်
မြန်မာနိုင်ငံရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိနေပြီးအချိန်ယူလှုပ်ဆောင်သွားရမှာဖြစ်ပေမဲ့မျှော်လင့်ချက်တွေတော့ရှိနေကြောင်းဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ဆွေးနွေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာ American တန်အမတ်ဟောင်းလဲဖြစ် USIP ရဲ့အကြံပေးပုဂ္ဂိုလ် Derek Mitchell က VOA ကိုပြောပါတယ
် It's a complex process, very difficult process. It's not simply up to the government, it's up to a lot of factors relevant to
the military. တိတ်ကိုခက်ခဲတဲ့လုပ်ငန်းစဉ်မှာအစိုးရတခုတည်းကဆုံးဖြတ်လို့ရတာမျိုးမဟုတ်သလိုတခြားသက်ဆိုင်ရာအဖွဲ့အစည်းတွေစစ်တပ်တိုင်းသားလဲနေကန်အဖွဲ့တွေတိုင်းသားပြည်သူတွေအပေါ်မှာပဲမှီတည်နေတဲ့ကိစ္စလည်းမဟုတ်ပါဘူးရှင်းနာကအစိုးရလိုချင်သလောက်ဒီနေ့အတွင်းမှာတိုးတက်မှုမရခဲ့ဘူးတိုးတက်မှုကိုမြန်မြန်ဆန်ဆန်နောက်ဒီတမကအောင်မြင်စေချင်တဲ့ပြင်ပလူတွေစိတ်ပြတ်တာတွေရှိခဲ့ပါတယ်ကျွန်တော်တို့စိတ်ရှည်ဖို့လိုပါတယ်ဒုတိယအကြိမ်ပြည်လုံးညီလာခံမှာတော့အခြေအနေတွေပိုကောင်းလာမယ်လို့ကျွန်တော်တို့မျှော်လင့်ပါတယ် ဒါအချိန်တော်ကြာဆက်သွားမယ်လုပ်ငန်းစဉ်တစ်ခုဖြစ်ပြီးကျွန်တော်အနေနဲ့အဖွဲ့အစည်းအားလုံးတက်ခတ်မှုတွေရက်ဆက်ပြီးအရသာပြည်သူတွေကိုယ့်နေရက်ကိုပြန်ကြရင်ကိုယ့်ဘဝကိုယ်တည်ဆောက်ခွင့်ရကြမယ်လို့မျှော်လင့်ပါတယ်။ဒါအရေးကြီးဆုံးအချက်ပါ။ဆက်ပြီးတော့တက်ခတ်နေကြတာကတိုင်းပြည်အတွင်းကရောအပြင်ဘက်ကပါဘယ်သူအတွက်မှမကောင်းပါဘူး
။လက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအရင်စစ်ဆိုးရွားတွေလက်ထက်တုန်းကအခြေအနေတွေနဲ့မတူဘဲအာသာချက်တွေအများကြီးရှိနေကြောင်းကိုတော့အဓိကပါဝင်ဆွေးနွေးသူတဦးဖြစ်တဲ့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်အကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်ကအခုလို VOE ကိုပြောပါတယ
်။ကျွန်တော်အမြင်ရတော့အခုလက်ရှိကျွန်တော်တို့တွားနေတဲ့လုပ်ငန်းစဉ်ဟာအခက်အခဲတွေအများကြီးရှိတယ်မှန်တယ်။ဒါပေမဲ့အဲ့ဒီဥစ္စာကကျွန်တော်တို့ကအတိတ်တုန်းကသမိုင်းကြောင်းမှာတော့ကျွန်တော်လှုပ်လာခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့နှိုင်းဆာမယ်ဆိုရင်ကျွန်တော်တို့ကအားသာချက်တွေအများကြီးရှိတယ်။ကျွန်တော်တို့ကအဲ့ဒီတုန်းကချုပ်ရင်းချက်တွေကိုဟုတ်လားပြန်ပြီးတော့နှိုင်းရှင်ကြည့်မယ်ဆိုရင်အခုမှကျွန်တော်ရဲ့အခြေအနေကကောင်းတယ်။ဘာကြောင့်လဲဆိုတော့89ခုနှစ်တုန်းကဘာကြောင့် political dialogue ကိုမလုပ်နိုင်လဲလဲဆိုတဲ့အခါကျတော့အစိုးရရဲ့တရားဝင်မှုကမေးခွန်းထုတ်ဆရာလို့ရှိတယ်။နော် legitimacy ပေါ့နော်။အဲ့တော့ဒီမင်းတို့ဆရာကြီးအခုအချိန်ကျတော့အစိုးရကလည်းဘာပြောမလဲ legitimacy ဒီတွင်းမှာပြပမှာရောကောင်းကောင်းရတဲ့အနေထားဖြစ်တယ်။နောက်တစ်ခါ63တုန်းကလို့လည်းပဲကျွန်တော်တို့ဟိုတင်းပေါ် high demand မဖြစ်ဘူးတမ်မရဘက်ကလည်းဘာပဲပြော federalism ကိုအတိုင်းတာတစ်ခုထိသူကလက်ခံတိုင်းရင်းသားတွေဘက်ကလည်းပဲခွဲထွက်ရေးတော့ဥစ္စာမတောင်းဆိုတော့ဘူးဆိုတဲ့ဥစ္စာကဒါတော့တော်လေးဆွေးနွေးရတဲ့အလားအလာကောင်းတဲ့အနေထားပေါ့နော်ဆွေးနွေးလို့ဖြစ်နိုင်တယ်ဆိုတဲ့အနေထားပေါ့ဒီအဓိပ္ပာယ်မျိုးရှိပါတယ်တမ်မရနဲ့ဟလာအစိုးရနဲ့ပြည်ပြည်လဲလဲနဲ့ညီနိုင်နိုင်နဲ့ဒါလုပ်သွားမယ်ဆိုရင်နိုင်ငံတစ်ခုလုံးအနေနဲ့ကအနေချက်ကမရှိဘဲနဲ့ဖြစ်သွားနိုင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဆွေးနွေးညီတဲ့လုပ်ငန်းစဉ်တွေမှာညွန်လင်းချက်တွေအများကြီးရှိတယ်လို့
တဖက်မှာလည်းမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကိုင်ဖွဲ့ရီကြားတိုက်ပွဲတွေဖြစ်နေတာဟာ21ရာစုပင်လုံညီလာခံမှအားလုံးပါဝင်ရေးအဟံအတားဖြစ်စီတယ်လို့မြန်မာအရေးဆွေးနွေးပွဲကိုတက်ရောက်လာတဲ့ကချင်အဖွဲ့အစည်း Shalom Foundation ရဲ့လက်ထောက်ညွှန်ကြားမှုဂျန်နန်လာတော့က VOE ကိုပြောပါတယ်
ဒီငင်းချမ်းရေးဆွေးနွေးပွဲကိုလာဖို့ဆိုလို့ရှိရင်လည်းတိုက်ပွဲတွေဖြစ်နေတယ်ဆိုလို့ရှိရင်ဒါကအဟအတားအများကြီးဖြစ်စေတယ်ပြီးလို့ရှိရင်ဒီသွားနေတဲ့ငင်းချမ်းလုပ်ငန်းစဉ်ဆွေးနွေးလုပ်ငန်းစဉ်ကိုလည်းဟိုယုံကြည်စိတ်ချမှုပြပြစီရပေါ့နော်အဲ့ဒါကြောင့်နံပါတ်1အဆင့်ကတော့တိုက်ပွဲမဖြစ်နေဘူးတိုက်ပွဲရပ်နေဘူးကတော့အရေးကြီးပါတယ်
ဒီတော့တွင်မနေ့ကမြန်မာနိုင်ငံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကကြားပြတ်အစဉ်ခန်းစာထုတ်ပြန်ခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အစိုးရကိုအကြံပြုထားတာနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကအပြုသဘောဆောင်ကြိုဆိုကြောင်းအမေရိကန်နိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးဦးအောင်လင်းက VOE ကိုအခုလိုပြောပါတယ
်ကိုဖီအနန်ဦးဆောင်နဲ့ဒီရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့ကြားပြတ်စီရင်ခံစာထွက်ပါတယ်။ဒီစီရင်ခံစာနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဌာနအနေပြီးတော့ဒီဥစ္စာသူ့ရဲ့အစီရင်ခံစာပေါ်ကြိုဆိုတဲ့အပြုသဘောဆောင်တဲ့အချက်လက်တွေပါတယ်ဆိုတဲ့ဟာတွေကိုထုတ်ပေါ်ထားတဲ့ဟာလည်းရှိပါတယ်
။ဝါရှင်တန်မှာကျင်းပခဲ့တဲ့မြန်မာအရေးဆွေးနွေးပွဲမှာအဓိကဖြစ်မြန်မာနိုင်ငံတွင်းလူမှုရေးစီးပွားရေးနဲ့နိုင်ငံရေးအပြောင်းအလဲအပါအဝင်အကြမ်းဖက်ပဋိပက္ခတွေနဲ့နယ်စပ်ဒေသတွေမှာတိုင်းဒေသနဲ့နှက်ကင်ဖွဲ့တွေနဲ့တင်းမာမှုတွေရှိနေတဲ့အခြေအနေတွေကို NLD အစိုးရအနေနဲ့ဘယ်လိုကင်တွယ်ဖြေရှင်းခဲ့သလဲဆိုတာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
။မင်းဂျင်နေပါရှင်။ခုတော့ရခိုင်ပြည်နယ်ဖက်ဆက်ရအောင်ပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာကိုမြန်မာအစိုးရကကြိုဆိုလိုက်ပါတယ်။အစီရင်ခံစာထဲကအကြံပြုချက်တွေဟာအစိုးရနဲ့ဒဘောရာအမြင်တူညီကြောင်းနဲ့အကြံပြုချက်တွေကိုအချိန်မဆိုင်ဘဲထိထိရောက်အကောင့်ထဲပို့ဆောင်ရသွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာအကြံဖတ်မှုတွေထပ်ပြီးမပေါ်ပေါက်အောင်ကြိုတင်တားဆီးနိုင်ဖို့ရည်ရွယ်တဲ့အကြံပြုချက်တွေပါဝင်တဲ့ကြားဖြတ်အစီရင်ခံစာကိုကော်မရှင်ကမတ်လ16ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အပြည့်စုံကိုတော့မဆူမြတ်မုံကတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ဆိုင်ရာဗတ်ပေါင်းစုံအတွဲအကြံပြုချက်တွေပါဝင်တဲ့ချားဖြတ်အစီရင်ခံစာကိုရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကမတ်လ16ရက်ကြာသပတေးကထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကော်မရှင်အကြံပြုချက်တွေဟာလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေတွေနဲ့မကရခိုင်ပြည်နယ်ထဲကအခြေအနေအလုံးကိုလေ့လာပြီးတော့ကော်မရှင်ကအကြံပြုချက်ကိုပေးခဲ့တာဖြစ်တယ်လို့ကော်မရှင်အဖွဲ့ခေါင်းဆောင်ကုလသမဂ္ဂတွေးမှုချုပ်ဟောင်းဒေါက်တာကိုဖီအနန်ကအစီရင်ခံစာထုတ်ပြန်ပွဲမှာဗီဒီယိုကနေတဆင့်ပြောကြားခဲ့ပါတယ်။အခွင့်အရေးအကာအကွယ်ပေးရေးလွတ်လပ်စွာသွားလာနိုင်ရေးစီးပွားရေးနဲ့လူမှုအခြေအနေတွေတိုးတက်စေရေးနဲ့ရခိုင်ရင်ကျေးမှုအမွေအနှစ်တွေကိုထိန်းသိမ်းစောင့်ရှောက်ရေးတို့နဲ့ပတ်သက်တဲ့အဆိုပြုချက်တွေပါဝင်တယ်လို့ ဒေါက်တာအာနန်ကပြောကြားသွားခဲ့ပါတယ်။ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့အခြေအနေတွေကနိုင်ငံသားစီးစစ်ရေးကိစ္စနဲ့ပတ်သက်လို့လည်းအခုလိုပြောသွားခဲ့ပါတယ်
။ The commission is aware of a number of unresolved concerns surrounding the verification of citizenship and recommends that they be clarified.and resolved without delay
နိုင်ငံသားစီးစစ်ရေးနဲ့ပတ်သက်လို့မဖြေရှင်းနိုင်တဲ့ကိစ္စတော်တော်များများပေါ်ဆိုရင်မှုတွေရှိနေကြတယ်ဆိုတာကိုကော်မရှင်ကသိရပါတယ်ဒီကိစ္စတွေကိုစစ်ဆေးပြီးအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့အကြံပြုပါတယ်ရခိုင်ပြည်နယ်ထဲမှာရှိသမျှလူတိုင်းအားလုံးကျန်းမာရေးနဲ့ပညာရေးဆောက်ရှောက်မှုတွေရရှိနိုင်ရေးကိုဆောင်ရွက်ဖို့နဲ့အခြေအနေပိုတိုးတက်အောင်လုပ်ပေးဖို့လိုအပ်တယ်ဆိုတာကိုလည်းအလေးနဲ့ပြောချင်ပါတယ
်အစည်းအဝေးခန်းစားထဲမှာလည်းလူမှုအဖွဲ့အစည်းတွေကြားမှာတဟဇာတဖြစ်မှုနဲ့အပြန်အလှန်ညှိနှိုင်းဆွေးနွေးမှုတွေရှိလာရေးကိုပြည်ထောင်စုအစိုးရပြည်내အစိုးရတွေကလူသိရှင်ကြားအားပေးလှုံ့ဆော်တဲ့အပြင်အစိုးရအဖွဲ့ဝင်တွေနဲ့လူမှုအဖွဲ့အစည်းတွေကြားမှာမမှန်ကန်တဲ့သတင်းတွေဖြန့်နေတာကိုပပြအောင်လို့ဆောင်ရွက်တင်တာကိုလည်းအစိုးရခန်းစားရဲမှအကြံပြုထားပါတယ်။ရခိုင်ပြည်နယ်ထဲမှာနေထိုင်ကြတဲ့မွတ်စလင်တွေအနေနဲ့သူတို့ရဲ့သဘောထားတွေကိုတင်ပြနိုင်ကြဖို့ဆွေးနွေးမှုဆိုင်ရာနည်းလမ်းတွေကိုအစိုးရကအမြန်ဆုံးဖော်ထုတ်ပေးဖို့လည်းအကြံပြုချက်တွေပါဝင်ပါတယ်။ဒါရီနဲ့ပတ်သက်လို့ဒေါက်တာကိုဖီအန်နန်ကအခုလိုပြောသွားပါတယ်
။ In the commission's view, creating conditions conducive for intercommunal dialogue, representation,and participation in public life are essential to ensure
ဒီပြည်နယ်ထဲမှာခဏခဏပြန်ဖြစ်နေတဲ့အကြမ်းဖက်မှုတွေဖြည့်ဆည်းမှုတွေကိုတားဆီးနိုင်ဖို့အတွက်ဆိုရင်လူမှုအတိုင်းဝိုင်းကြားမှာအပြန်အလှန်ဆွေးနွေးနိုင်တဲ့အခြေအနေတွေအများပြည်သူနဲ့ဆိုင်တဲ့ကိစ္စတွေမှာကိုစားပြုနိုင်ရေးပါဝင်နိုင်ရေးစတဲ့အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ကော်မရှင်ကမြင်ပါတယ်
2012ခုနှစ်မှာဖြစ်ခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းဖွင့်ထားတဲ့ IDB စခန်းတွေကိုပိတ်နှံရေးဆောင်ရွက်ဖို့လူခွေရေးဆွဆိုးဝါးဝါချိုးဖောက်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ပြီးပမ်းလိုက်တဲ့စုံစမ်းစစ်ဆေးတွေးရှိချက်တွေကိုအခြေခံပြီးတော့အစိုးရအနေနဲ့လူခွေရေးချိုးဖောက်သူတွေကိုထိုက်သင့်တဲ့ပြစ်ဒဏ်ပေးဖို့စတဲ့အကြံပြုချက်တွေကိုလည်းအစီရင်ခံစာထဲမှာထည့်သွင်းထားပါတယ်ဒီအစီရင်ခံစာထဲမှာပါဝင်တဲ့အကြံပြုချက်တွေဟာနိုင်ငံတော်အစိုးရရဲ့သဘောထားအမြင်နဲ့တူညီတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကကြာတာရင်းတွေကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်အကြံပြုတင်ပြချက်တွေဟာအမျိုးသားပြန်လည်ရင်ကြားစစ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအပေါ်ကောင်းမွန်တဲ့အကျိုးသက်ရောက်မှုတွေရှိစေမယ်လို့ယုံကြည်တဲ့အကြောင်းပြောထားပါတယ်။ဒါအပြင်ကော်မရှင်တင်ပြချက်တွေကိုအချိန်မဆိုင်ပဲထိထိရောက်ရောက်အကောင့်ထဲပို့သွားမယ်လို့လည်းအစိုးရရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြားဖြတ်အစီရင်ခံစာဟာရခိုင်ပြည်နယ်ထဲမှာအကြမ်းဖက်မှုတွေထပ်မဖြစ်အောင်ကာကွယ်တားဆီးနိုင်ဖို့ရည်ရွယ်ချက်နဲ့ပြုစုခဲ့တဲ့အစီရင်ခံစာဖြစ်ပါတယ်။ဒီအစီရင်ခံစာထဲမှာဖော်ပြထားတဲ့တင်ပြအကြံပြုချက်တွေကရခိုင်ပြည်နယ်ထဲကအခြေအနေတွေတိုးတက်လာဖို့အတွက်ဘလောက်အထောက်အကူပြုနိုင်ပါသလဲမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာတင်းဆွေကကျေပြန့်ပြီးလက်တွေ့ကြတဲ့အစီရင်ခံစာဖြစ်တယ်လို့သုံးသပ်ပါတယ
်ကူဖီအန်နာဦးဆောင်တဲ့ကော်မရှင်အစီရင်ခံစာဟာမစ်ယာဟင်းလီအစီရင်ခံစာနဲ့ပို့ပြီးတော့ကျေပြန့်ပြီးတော့ဟိုလက်တွေ့ကြတဲ့အစီရင်ခံစာတခုလို့မြင်ပါတယ်နောက်တစ်ခါပြဿနာဖြေရှင်းမှုမှာလည်းချီချီဝဝေးနဲ့အချိန်ယူရမယ်အဆင့်တွေလောက်ရမယ်ဆိုတော့အချိန်နေတင်ပြချက်ဟာလည်းပဲရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာဖြေရှင်းရေးပေါ်မှာလက်တွေ့ကြတဲ့အကြံပေးမှုဟိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ဒီအစဉ်ကစားမှာပါတယ်လို့ပေါ့နော်ပြဿနာဟာဟိုနည်းနည်းတဲ့ကြီးကျယ်တဲ့အချိန်ယူရမယ်အဲ့ဒီထက်မှာနောက်ဆုံးသူတင်ပြချက်မှာယုံကြည်မှုပေါ့အပြန်လာယုံကြည်မှုတည်ဆောက်ရမယ်ဆိုတော့အချက်ဟာတော်တော်ကိုကျွန်တော်တို့ဟိုတွားရအောင်မယ်ခီးစဉ်အစီအစဉ်ဖြစ်တဲ့အတွက်ဒီအစီအခံစာအပေါ်မှာမူတည်ပြီးတော့ဒီအတိုင်းဝိုင်းတွေအကုန်လုံးနဲ့တခါတစ်ဆက်တည်းမှာဘင်္ဂလားဒေ့ရှ်ပေါ့လို့အင်ဒီဂျင်းနိုင်ငံနောက်တခါဒီဘာသာရေးရနောက်ကနေဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့အရင်လိုစိုးစိုးဝါးဝါးမဖြစ်စေဘဲနဲ့ထိထိသိသိဖြစ်ဖို့အထောက်အကူပြုနိုင်တယ်လို့ယူဆပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့ညွှန်ကြားချက်နဲ့2016စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပါတယ်။အပြီးသက်အစီရင်ခံစာကိုတော့ဒီနှစ်ကုန်ပိုင်းလောက်မှထုတ်ပြန်နိုင်လိမ့်မယ်လို့ကော်မရှင်ကပြောပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင် BOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်အစီအစဉ်တွေကို line တိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာ၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလာတွေကိုနားဆင်ကြမှာပါ။ဒီကနေ့ကျန်းမာရေးအစီအစဉ်မှာဘာအကြောင်းတင်ပြထားပါသလဲ
။ဘိုက်တစ်ခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါ။အဲ့ဒီဥတွေကိုတွေးကြောတွေသွားပြီးနေမှာဒီဥတွေကအသက်ရှင်နေမှာဟုတ်။အဲ့ဒီ
အပြည့်ဆုံးကတော့မကြခင်ကြားကြရမှာပါရှင်ခုရင်ဆုံးတော့ American 3 EDM ကိုထုတ်လင်းပေးပါမယ် George Crow နဲ့အတူတော်လလတန်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့မနေ့တွေတင်ပြပေးမယ် EDM အသုံးကတော့
To get on someone's nerves
ဖြစ်ပါတယ်စာလုံးပေါင်းက TO2 GET getTo get got ခုခုကိုဖြစ်စေတာ on on ကအပေါ်မှာ some one apostrophe s someone's ကလူတူတူယောက်ရဲ့ nerves nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံကောက်ဒီဘေကလူတူတူယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ idiom ဆိုတဲ့ device ဒီဘေကလည်းဒီနေရာမှာရှိပါတယ်လူတူတူယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တယ်ဆိုရင်ဒီလူလောက်တာစိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်ရှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်သက်လို့ George Cooper ရဲ့ဥမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ရှက်ဖြစ်လိုက်တာဗျာရပ်ဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
His loud singing gets on my nerves. I'm going to tell him to stop.
Say do sia, myesi nao sia. Say it nao she phit si da ko idiom a thong ya be lu pyo mle.
To get on someone's nerves.
Lu pyo lu ya ba de. A da ga do di ni minute twe tin pya ke de idiom a thong me phit ba de.
American idiom အင်္ဂလိပ်စာအသုံးအနှုန်းကိုဒေါ်လလတန်းက George Crow နဲ့အတူတင်ပြသွားတာပါရှင်။အခုတော့ကျမ်းမာရေးကဏ္ဍပါ။ဥကိုသွားတဲ့သွေးကြောပိတ်ရောဂါဖြစ်စေတာကိုစွစောမသိစွစောမကူတာနိုင်ရင်သေဆုံးမှုများနိုင်တယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါရယ်။ဒီရောဂါဖြစ်တာစွစောသိနိုင်ဖို့ဘယ်လိုလက္ခဏာတွေစောင့်ကြည့်ပြီးစစ်ဆေးမှုတွေလုပ်ဖို့လိုပါသလဲ။ဘယ်လိုကုသပေးနိုင်ပါသလဲ။ဒီအကြောင်းကိုနှလုံးခွဲစိတ်အထူးကဆရာဝန်ကြီးနှလုံးနဲ့သွေးကြောရောဂါဌာနခွဲစိတ်ကုသဌာနအငိမ့်စားပါမောက်ခဌာနမှဒေါက်တာခင်မောင်အေးကိုကိုဝင်းမန်းကမေးမြန်းတင်ပြထားပါရယ်ရှင
်။ Okay, ပါမောက်ခဒေါက်တာခင်မောင်အေးခင်ဗျာကျွန်တော်တို့ဒီဥလန်းချောင်းကိုသွားတဲ့သွေးကြောတွေပိတ်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
။ဘိုင်းနာပြီးတော့ရောက်လာတဲ့လူတယောက်မှဆိုလို့ရှိရင်ထက်သွင်းစဉ်းစားရမယ့်ယောဂါတခုလည်းဖြစ်ပါတယ်။ဒီယောဂါနဲ့ပတ်သက်ပြီးတော့အကြံဉာဏ်ပြောပြရမယ်ဆိုလို့ရှိရင်တော့ဘိုင်းတစ်ခုလုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဥတွေနဲ့ပြည့်နေတာပါ။အဲ့ဒီဥတွေကိုသွေးကြောတွေသွားပြီးနေမှာဒီဥတွေကအသက်ရှင်နေမှာဟုတ်။အဲ့ဒီဥတွေကိုသွားတဲ့သွေးကြောတွေဟာဒုက္ခပေးနိုင်တယ်သူတို့ကရုပ်ပြပိတ်သွားတာမျိုးရှိတယ်လို့တဖြည်းဖြည်းနဲ့ပိတ်ဆို့သွားတာမျိုးလည်းရှိတတ်ပါတယ
်ဟုတ်ကဲ့ဆရာအခုလို့ဒီဥလန်းချောင်းကိုသွားတဲ့သွေးကြောတွေဒီပိတ်တဲ့အနေအထားကဆရာကြီးဘယ်လိုလူတွေမှာအဖြစ်များလဲအဓိကဘာကြောင့်ဖြစ်ရလဲပေါ့ဆရာနော
်ဟုတ်ပါတယ်ဒီဟာဆိုလို့ရှိရင်တော့တက်ငယ်ပိုင်းမှာဖြစ်တာတော့နည်းနည်းနည်းပါတယ်အသက်ကြီးပိုင်းတွေမှာဖြစ်တယ်အတူတူပြင်းသူတို့စစ်တမ်းတွေရောက်ဆိုလို့ရှိရင်တော့လူ9000စေုံတဲ့ရင်တယောက်လုံးမှာဒီပြဿနာနဲ့လာတတ်တယ်ဆိုပြီးတော့ရှိပါလေအသက်ငယ်တဲ့လူတွေမှာအဖြစ်နေပေမဲ့ကြီးတဲ့လူတွေမှာဘိုက်နည်းနည်းအောင့်နေပါတယ်ဆိုကျွန်တော်တို့ကဒါကိုထက်သွင်းစဉ်းစားရမှာဖြစ်တယ်အထူးသဖြင့်ဘယ်လိုလူတွေမှာလဲဆိုတော့အစီလွန်ကဲနေတဲ့လူတွေစီးကျိုကြီးတဲ့လူတွေစိတ်လိတ်အလွန်ကျွံတောက်တဲ့လူတွေအလေးချိန်များတဲ့လူတွေအဲ့လိုအခြားသွေးကြောယောဂါရှိတဲ့လူတွေနောက်တစ်ခုကလည်းအရေးကြီးတဲ့ချက်ကတော့သွေးခဲလွယ်တဲ့လူတွေပေါ့အဲ့လိုလူတွေမှာဖြစ်များတယ်နောက်တစ်ခုကတော့အာရုပ်ပြက်ကြီးရှားနာဖြစ်ပြီးတော့ရေတွေကလည်းမဝင်ဘာမဝင်အဲ့လိုဖြစ်နေလူတွေမှာလည်းသွေးတွေကခဲပြီးတော့ပြစ်ပြီးတော့ပိတ်သွားနိုင်တဲ့အခါကြီးလည်း ရှိပါတယ်။များသောအားဖြင့်တော့တနည်းအားနေပြီးတော့နှလုံးတို့ဘာလို့လဲတွေးကလေးတူကပြုတ်ပြီးပိတ်သွားတာဒါကတော့ရုပ်ပြည့်ဖြစ်သွားတာ acute ခေါ်တာပေါ့။နောက်တစ်ခုကတော့ဒီဥိုသွားတဲ့လမ်းကြောင်းလေးကအက်ထရိုစကလိုစစ်ခေါ်တဲ့တွေးကြော့ကျက်ယောဂါအားနေပြီးတော့နှလုံးမှာဖြစ်သူပေါ့ဗျာ။တပြေးပြေးပိတ်ပြီးတော့ဖြစ်လာတာမျိုးလည်းရှိတယ်။ဒါပေမဲ့ဒီဥတွေနဲ့ပတ်သက်လို့ပြောရရင်တော့ကျွန်တော်တို့ကတွေးလို့ကြောတွေးပြန်ကြောဆိုပြီးရှိတာဟုတ်။တွေးလို့ကြောပဲပိတ်ပိတ်တွေးပြန်ကြောပဲပိတ်ပိတ်ဥကတော့တွေးမရတဲ့သဘောမျိုးပဲခံစားပြီးတော့တော့ကရောက်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတဲ့ခါကျရင်အများသောအားဖြင့်တော့ဒီစောစောမသိပဲနောက်ကျမှသိပြီးတော့ဗောနော်ခုရခက်တဲ့အနေထားမျိုးဖြစ်တတ်တယ်လို့ကြားဘူးတဲ့အတွက်ဒီယောဂနဲ့ပတ်သက်ပြီးဆရာစောစောသိနေအောင်ဘလို့အချက်တွေဘလို့လက္ခဏာတွေကိုစောင့်ကြည့်ပြီးတော့ဒီယောဂကိုရှာဖွေဆုံးဖြတ်ဖို့လိုမလဲဆရာ
မှန်ပါတယ်ဒီဟာမိကောအင်တန်ရေးကြီးပါတယ်လူတယောက်ကဘိုက်နာလာတယ်ဆိုလို့ရှိရင်ခုနအဆိုင်ရိုးရိုးပဲရောင်လာလားစာရင်းပဲပေါက်သွားတာလားဥတွေပဲခောက်သွားတာလားဥတွေပဲရောင်ရမ်းတာလားဒါမှမဟုတ်ဝင်းတွေပါလေချုပ်ပြီးဝင်မသွားနိုင်လို့ဖြစ်တာလည်းဖြစ်နိုင်တယ်လီပွားတာလည်းဖြစ်နိုင်စသဖြင့်ကျွန်တော်တို့အမျိုးမျိုးစဉ်းစားကြပါလေဒါပေမဲ့လို့ဒီဥသွားတဲ့သွေးကြောတွေတိတ်တဲ့ပြဿနာများဖြစ်နေလားဆိုတဲ့အသည့်ပေါ်ဗျာအဲ့ဒါလေးကိုခေါင်းထဲထည့်ထားသင့်တယ်ဗျာဘာဖြစ်လို့လဲဆိုတော့စမ်းသပ်ကြည့်တဲ့အခါမှာလဲဓာတ်ဟုတ်လွတ်သွားတဲ့အခါမှာအင်မတန်ကြောက်စရာကောင်းတဲ့အန်ဒီရီရှိနေတာဟုတ်အဲ့တော့ဒီလိုလူမှကြည့်တယ်ကို bike အောင်နေအောင်နေပြောမယ်ဝင်သွားတာခက်မယ် bike ထဲမှာတင်းကြက်ကြက်ရှိမယ် bike ပွားတယ်အဲ့ဒါဆိုရင်ကျွန်တော်တို့ကဘာတွေလုပ်ကြည့်နိုင်လဲဆိုတော့တွေးကိုစစ်ဆေးခြင်းမှာတွေးနေနေပြစ်တာတွေးရမယ်အဲ့တော့ရောင်ရမ်းပြီးတော့အထိုက်လျောက်ဖြစ်နေတဲ့အတွက်ကြောင့်တွေးပြူဥတွေပေါ့ leukocytosis ဆိုတာကြီးရှိနိုင်တယ် alkaline phosphatase တို့ဘာလို့အဲ့ဓာတ်တွေမြင့်နေတယ်တွေးထဲမှာပိုးတွေဘာတွေရောက်တာလဲတွေးတတ်တယ်ဒါပေမဲ့အများသောအားဖြင့်ကတော့ဒါဘိုက်ကိုကျွန်တော်တို့ဓာတ်မှန်ပေါ့လေယူယူဓာတ်မှန်ရိုက်ကြည့်တာကတော့ဇိုင်းပေါက်တာဥခောက်တာအဲ့ဓာတ်တွေကိုသိနိုင်တယ်အော်တိုဆောင်းတို့ကိုရိုက်ကြည့်တဲ့အခါမှာတော့ဥတက်ရောင်တာတွေပဲသိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ကကြီးလိုက်တဲ့အခါမှာအသက်လည်းကြီးတယ်ဘိုက်လည်းအောင့်နေပါကျွန်တော်တို့မတင်ကြလို့ရှိရင်တော့ဒီဥတွေကိုသွားတဲ့တွေးကြောတွေကိုကျွန်တော်တို့စစ်ဆေးတဲ့ mesenteric angiogram ပေါ့အဲ့ဓာတ်မျိုးရိုက်ကြင် digital subtraction angiogram တို့အဲ့ဓာတ်မျိုးတွေရိုက်ကြင်တော့တိတိကျကျသိနိုင်ပါလေနောက်ပြီးတော့ CT တို့ MRI တို့ရိုက်လို့ရှင်လေ90ကနေပြီးတော့တရားရဂိုင်းတို့ထိအောင်သိနိုင်တဲ့သဘောတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီဥလန်းကျောင်းကိုသွားတဲ့သွေးကြောတွေပိတ်တာကိုသိကြအောင်ဆုံးဖြတ်နိုင်ပြီဆိုတော့ကုသမှုအနေထားဘယ်လိုရှိလဲဆရာ
အဓိကကတော့ခဲနေတဲ့သွေးကြောတွေပျော်သွားအောင်ကျွန်တော်လုပ်ပေးရမယ်အဲ့ဒါကျွန်တော် happening ခေါ်တဲ့သွေးမခဲစည်းဥပီးလို့သုံးလို့ရပါတယ်နည်းနည်းလေးတက်တာလာပြီဆိုလို့ရှင်တော့တောက်ဆင်းနေပဲပေါ့လေပေးတာပြီးတော့ကျွန်တော် long term ပေါ့စောင့်ကြည့်ရဲ့နည်းတွေလည်းရှိပါတယ်နောက်တစ်ခုကတော့ဒီလိုလူတွေမှာရုတ်တရက်ဒီအရေတွေဆုံးရှုံးမှုရှိတယ်။ဥထဲမှာအရေတွေများပြီးစုနေတတ်တဲ့အတွက်ကြောင့်အထွေတွေထောက်ပံ့တဲ့အနေနဲ့အရေတွေပေးရမယ်၊အောက်ဆီဂျင်ပေးရမယ်၊ပိုတက်ဆီတွေပေးရမယ်။ဒါနောက်တစ်ခုကတော့ကျွန်တော်ခွဲစိတ်နည်းဖြစ်ပါတယ်။ခွဲစိတ်တဲ့အခါမှာတိတိကျကျဘယ်နေရာပိတ်လဲကြည့်ရင်တော့အဲ့ဒီသွေးကြောကိုဖွင့်ပြီးတော့သွေးကြဲကိုထိုးလိုက်ရင်လည်းသွေးသွားနိုင်တယ်။အကယ်၍အဲ့လိုထိုးဖို့ကနည်းလေးကြာသွားပြီဆိုရင်တော့သွေးကြောလမ်းလွဲပြီးတော့သွေးကြောကိုခုန်ကူးပြီးတော့လေတဲ့ပေးကြရပြင်လဲသွေးသွားတာကောင်းသွားနိုင်တယ်ဒါပေမဲ့လို့လေဒီကိစ္စကတော်တော်များများတော့ပိတ်သွားလို့ရှင်အဖြေကိုမရောက်ဘဲနဲ့လွဲနေတာဒီလေတော်တော်များများရှိတယ်လူနာတွေကနေရရွာလာတော့နောက်ကျလာရှိတော့များသောအားဖြင့်သွေးကြောပိတ်တာကြာဝိုင်းတော့ဘူးအစိပ်ပိုင်းကပြည့်စည်ပြီးပုတ်သွားတယ်အဲ့ဒါဆိုရင်တော့လူတော်မှာအဲ့ဒါအန်ဒီအနေထားကိုသူကရောက်ရှိလာပြီအဲ့ဒီလိုဦးကပုတ်သွားဆိုရင်ဒီဟာရှိတဲ့မကောင်းတဲ့ဘက်တီးရီးယားပိုးတွေပါလေသွေးထဲကိုရောက်ပြီးတော့ဆက်ပစ္စည်းများတွေကလိုရပြီးတော့အသက်ဆုံးဆုံးတော့တော်တော်လေးမြင့်လာပါတယ်။ဒါမှမဟုတ်အစောစောကြောင့်ရင်တော့စောစောလုပေးနိုင်တာပေါ့ဗျာ။အကဲစောစောမရောက်ခဲ့လို့ရှိရင်တော့မကောင်းတဲ့အဲ့ဒီဥကိုဖြတ်ထုတ်ပလိုက်လို့ရှိရင်အများကြီးဒါဒီလိုအသက်ရှင်နိုင်မှုရှိတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီယောဂဖြစ်ဖြစ်နိုင်တဲ့အဓိကလေးကိုသိထားတဲ့အခါကျတော့ကာကွယ်နိုင်တဲ့အနေထားပါဆရာကြီးဘယ်လိုအကြံပေးနိုင်မလဲ
။အရေးကြီးဆုံးအချက်ကအသက်ကြီးတဲ့ဥမာ80 80 65သာသဖြင့်အသက်ကြီးပိုင်းနေဘိုက်ထဲမှာမကြာခဏအောင့်နေဆိုလို့ရှိရင်အစာအိမ်ယောဂအပြင်ဒီယောဂဖြစ်နိုင်တယ်ဆိုတာစဉ်းစားသင့်တယ်ပေါ့နောက်စီးကြိုယောဂရှိတဲ့လူတွေဘိုက်အောင့်နေဆိုရင်ဒီကိစ္စကိုစဉ်းစားရမယ်အစီများတဲ့လူတွေဘိုက်အောင့်နေဆိုရင်အဲ့ဒါစဉ်းစားရမယ်အဲ့ဒါဆိုရင်တော့လွတ်သွားကြလမ်းသိမ့်မရှိပါဘူးအဲ့တော့အချိန်မီတွေးလို့ရှိရင်တဲ့အချိန်မီကုသလို့ရှိရင်90ရာခိုင်နှုန်းအောင်မြင်မယ်တဲ့အကယ်၍ဥတွေပါလေပုတ်သွားပြီးမှလောက်ရတယ်ဆိုလို့ရှိရင်တော့တရားမှာ90ရာခိုင်နှုန်းလောက်ပဲအောင်မြင်နိုင်တယ်ဆိုတော့စာတမ်းတွေလည်းရှိပါတယ်ဒါကြောင့်မလို့အဓိကကတော့အချိန်မီ ကုသပေးနိုင်မှုကအဓိကကြောင်းလို့အချက်ဖြစ်တယ်လို့ကျွန်တော်ပြောကြလို့ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဥလန်းချောင်းသွေးကြောပိတ်တဲ့အကြောင်းကိုဝင်မင်းကမေးမြန်းတင်ပြသွားတာပါရှင်VOA မြန်မာပိုင်းကနေတောက်ကြနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့တိုင်းရင်သတင်းလွှာလဲပါ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကတန်လွင်တံတားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတံတားအမည်အဖြစ်ပြည်သူ့လွတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားပစ်ခတ်တိုက်ခိုက်မှုကြောင့်ဒေသခံအမျိုးသမီးတအူးနဲ့ကလေးငယ်တအူးသေဆုံးခဲ့ရဆိုတာနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါမွန်ပြည်နယ်ဒေသခံတွေကန့်ကွက်နေတဲ့ကြားကမွန်လမြိုင်မြို့နယ်ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တံတားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတံတားအမည်အဖြစ်ပိတုလွတ်တော်စတုဒ္ဒပုံမှန်အစည်းအဝေး၁၈ရက်မြောက်နေ့မှာလွတ်တော်ကိုယ်စားလှယ်15ဦးတို့ကဆွေးနွေးခဲ့ကြပြီးကန့်ကွက်သူရှိတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးခွင့်ရှိသူ388ဦးအနက်ထောက်ခံသူ219ကန့်ကွက်သူ43ကြားနေသူ116ဦးတို့နဲ့လွတ်တော်ကအတည်ပြုလိုက်တာလည်းဖြစ်ပါတယ် NLD ကိုယ်စားလှယ်အများစုရှိနေတဲ့လွတ်တော်ကနေမဲခွဲဆုံးဖြတ်လို့အနိုင်ရသွားတာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့လည်းမွန်လူမျိုးအတိုင်းဝန်းတွေကနေရှုမြင်နေကြပါတယ်ဘိုးချုပ်အောင်ဆန်းတံတားအမည်ပြောင်းလဲသတ်မှတ်ခြင်းကိုအမျိုးသားအသွင်နဲ့မွန်အမျိုးသားထုကြီးတရက်လုံးကမတ်လ19ရက်နေ့မှာကန့်ကွက်ဆန္ဒပြသွားမှာဖြစ်ပါတယ်။မတ်လ2ရက်နေ့တုန်းကလည်းဘိုးချုပ်အောင်ဆန်းတံတားအမည်ကိုရုပ်သိမ်းပေးဖို့ချောင်းဆောင်ဒေသခံ3000ကျော်တို့ကဆန္ဒပြတောင်းဆိုခဲ့ကြပြီးဖြစ်ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းကုခိုင်မြို့နယ်ထဲမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်နန့်ကုန်ကျေးရွာဒေသခံမျိုးရမီတူနဲ့ကလေးငယ်တူသေဆုံးပြီးကလေးငယ်သူလည်းတန်ရာရရှိခဲ့ပါတယ်။မလ14ရက်နေ့မှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကနေကိုခိုင်မြို့အတွင်းတပ်မတော်သက်စကန်နန်းဖက်ကသက်စကန်နဲ့ပြည်တော်စုလမ်းမပေါ်ကမြန်မာတပ်မတော်ဖွဲ့တွေနဲ့၄နေရာတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲကြောင့်ကိုခိုင်မြို့နဲ့နန်းခုံကျေးရွာတွင်လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးမေသူနဲ့အသက်10နှစ်အောက်ကလေးသူသေဆုံးပြီးကျွမ်းနာတရိတ်ဆန်ခုနှစ်ကောင်ထိမှန်သေဆုံးသွားခဲ့ပါတယ်။တိုက်ပွဲတွင်အသက်73နှစ်အရွယ်ကလေးမသူလည်းဥကောင်းပေါ်မှာလက်နက်ကြီးစားထိမှန်လို့မူဆယ်စေးရုံကိုပို့ဆောင်ကူတာနေရပါတယ်
။မြမအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ပေါင်းစုတွေအကြားကိုကန့်ဒေသမှာတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်ပါတယ်။မတ်လ6ရက်နေ့ကကိုကန့်ဒေသအစိုးရသိမ်းပိုက်နေမြေမှာတပ်ပေါင်းစုတွေလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်ကိုကန့်ဒေသတဝိုင်းနေစဉ်လိုတိုက်ပွဲတွေဆက်ဖြစ်ခဲ့ရမှာပြီးခဲ့တဲ့တောက်ကြနေ့မှာတော့အပြင်းထန်ဆုံးဖြစ်တယ်လို့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုခေါင်းဆောင်တွေကပြောပါတယ်တိုက်ပွဲကြောင့်တပ်မတော်ဘက်ကတိုက်ဆုံးထဏ်ရန်ရတာများတယ်လို့မဟာမိတ်တပ်ဘက်ကပြောပေမဲ့အတည်ပြုချက်မရသေးသလိုနေဆက်တိုက်ပွဲတွေအတွင်တရုတ်ပြည်ဖက်ချမ်းမှာကြီးစံကြရောက်ခဲ့လို့တရုတ်ဘက်ကတိုက်ပွဲရပ်တန့်ဖို့ပြောဆိုလာခဲ့ပါတယ်တိုက်ပွဲကြောင့်ကိုကန့်လောက်ကင်ဒေသခံတောင်းတဲ့ချီဟာတရုတ်နယ်စပ်နယ်လာရှိုးမြို့အတွင်စစ်ဘေးတိမ်းရှောင်နေရပါတယ်
အေယာဝတီမြစ်တွင်တည်ဆောက်မှုရထားတဲ့ရေကာရာစီမံကိန်းအလုံးဖြတ်သိမ်းပေးဖို့မလ14ရက်နေ့မှာကြာရောက်တဲ့ကမ္ဘာမြစ်ချောင်းအင်အိုင်များနေ့မှာကချင်ပြည်နယ်မြစ်ကြီးနားမြို့သံဖဲကျေးရွာနီးမှာရှိတဲ့မြစ်ဆုံမှာမြစ်ဆုံဒေသခံတွေအရက်ဖက်လူမှုဖွဲ့စည်းတွေဥယျာဉ်စုစုပေါင်း300ခန့်စံတပ်ထုတ်ဖော်ခဲ့ကြပါတယ်။မြမစွန့်အင်မဟာစီစဉ်မှာကချင်ပြည်နယ်တွင်အေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းဒေသကရေအားလှည့်စစ်စီမံကိန်းရေကာရာစုစုပေါင်း15ခုနဲ့အဲ့ဒီရေကာရာစီမံကိန်းတို့ဟာလူသူတို့အကျိုးမရှိနိုင်တဲ့အတွက်အခုလိုဖျက်သိမ်းပေးဖို့ကန့်ကွက်ရတာဖြစ်တယ်လို့မြစ်ဆုံဒေသခံတော်ကြားခေါင်ကပြောပါရယ်။ NLD အစိုးရအနေနဲ့မဲဆွယ်စည်းရုံးရေးဆင်းစဉ်ပေးခဲ့တဲ့ကတိတွေကိုအကောင့်ထဲဖော်ပေးဖို့နဲ့အေယာဝတီမြစ်ဆုံမြစ်ညာမြစ်ဝမ်းဒေသကရေအားလှည့်စစ်စီမံကိန်းရေကာရာအလုံးလုံးဝရပ်တန့်သွားအောင်တရုတ်အစိုးရကိုတိုက်တွန်းပေးဖို့ကိုလည်းတောင်းဆိုတာဖြစ်တယ်လို့ကချင်လူမှုဖွဲ့စည်းခေါင်းဆောင်သူဖြစ်သူဦး မုံရာကပြောပါတယ
်ရခိုင်ပြည်နယ်မှာပြေးဆွဲဖို့အတွက်ဂျပန်နိုင်ငံကအကူအညီပေးဖို့သဘောတူထားတဲ့တင်မော၃စီးတွေကပထမတစ်စီးမှာမတ်လ၁၄ရက်နေ့ညနေပိုင်းမှာကြောက်ဖြူမြို့ကိုရောက်ရှိလာပါတယ်အခုရောက်ရှိလာမဲ့တင်မောကို Gispa Nadi တက်လို့အမိပေးထားပြီးစစ်တွေတောင်ကုတ်မြေပုံမှန်အောင်စတဲ့ကံရိုတန်းမြို့တွေကိုပြေးဆွဲသွားမှာဖြစ်ပြီးခရီးသည်150နီးပါးကိုတင်ဆောင်နိုင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မှာ2015ခုနှစ်မတ်လ23ရက်နေ့ကအောင်တကွန်တင်ပေါ်နစ်မြုပ်ခဲ့တဲ့အတွက်ခရီးသည်ရာနဲ့ချီတိတ်ဆုံးခဲ့ရတဲ့နောက်ရခိုင်ပြည်နယ်မှာခံခတ်မှုမရှိတဲ့ကံရိုတန်းသွားတင်ပေါ်ခရီးစဉ်တွေကိုရပ်နားထားခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမတ်လ12ရက်နေ့ရက်နေ့14ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘ ਹੁ အလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးကနေ UNFC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့ဆိုင်ခဲ့တယ်လို့အစိုးရကတင်ပြထားတဲ့အချက်၉ချက်ခိုင်မာအောင်ထပ်မံဆွေးနွေးပြီးမှတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ဆွေးနွေးဆုံးဖြတ်သွားမယ်လို့ UNFC တာဝန်ရှိသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွင်းအင်ကနေတင်ဆက်ပေးထားပါတယ်
ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးကနေလက်ရှိနိုင်ငံရေးအပြောင်းအလဲရအခြေအနေတွေကိုပြန်လည်သုံးသပ်ပြီးမတ်လ23ရက်နေ့မှာကျင်းပမဲ့ UNSC ဒုတိယအကြိမ်ညီလာခံကိုရက်ရွှေ့လိုက်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကခုလိုပြောပါတယ
်ဒီညီလာခံကိုတက်မှတ်ရက်23ရက်နေ့မှာစတင်ကျင်းပနိုင်ဖို့အတွက်ကိုကျွန်တော်တို့ကအစီရင်ခံစာကိုကျွန်တော်တို့ကညှိလိုက်တယ်အတည်ပြုလိုက်တယ်နော်ဗဟုလုံမှုဆောင်အဆင့်ပေါ့နော်လက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစည်းရေးအခြေအနေရောက်ပေါ့ဗျာညီလာခံကိုဒီတက်မှတ်ရက်တွင်မှာမလုံဆောင်တင်သေးဘူးနိုင်ငံရေးပြဿနာတော်လေးကိုအခက်အခဲရှိနေတယ်အခက်အခဲဆိုတာကတော့ဥမာဒီပန်းဆန်းမှာဥမာတော့တို့ကတော့ NCA line ကိုမတော်တော့ဘူးဒီဘက်ကလည်းကျွန်တော်တို့ NCA line ကိုညှိနေတာလည်းတော်လေးကိုနည်းနည်းတိုးတက်လာပြီပေါ့နော်အဲ့လိုအမြင်မတူတဲ့အနေအထားနှစ်ခုကြားမှာကျွန်တော်တို့ကတော့မကင်တွယ်တတ်ရင်ပေါ့နော်ကျွန်တော်တို့အဲထဲမှာလည်းအမြင်တွေကွဲနိုင်တယ်နောက်အခြေအနေကလည်းစည်ရည်ကလည်းတိုးလာနိုင်တယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်မြင်တယ်
UNSC ဗဟုလုံမှုဆောင်ကော်မတီအရေးပေါ်စည်းဝေးကနေအစိုးရအဖွဲ့ကိုတင်ပြထားတဲ့အချက်၉ချက်ကိုထပ်မံဆွေးနွေးပြီးမှ NCA လက်မှတ်ရေးသူရေးကိုဆွေးနွေးဆုံးဖြတ်မှာဖြစ်တယ်လို့နဟန်သာကဆက်ပြောပါတယ
်အခုကမူရပဲချမှတ်ထားတာကိုအဲ့ဒါကိုတော့ပြန်ညှိမယ်တကယ်လို့ပြည်လည်းတော့ဒါအစီပြေတယ်လို့ဟိုလှုပ်ဆောင်သွားဖို့ပါပဲကိုချက်ကိုတော့မူရတော့လက်ခံလာပြီဟိုဘက်နဲ့ဒီဘက်နဲ့ပေါ့နော်ရှော့တင်တွေလောက်တာနဲ့
တဖက်မှာလည်းကချင်လွတ်လပ်ရေးဖွဲ့ KIU အနေနဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့အဖြစ်ကနေနှုတ်ထွက်တော့မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပြင် NCA နဲ့ပတ်သက်ပြီးပန်ဆန်းညီလာခံဆုံးဖြတ်ချက်တိုင်းသွားမယ်ဆိုရင် UNSC ရဲ့သဘောထားနဲ့ကွဲလှဲသွားနိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိမင်းချက်ပေးဖို့စောနေသေးတယ်လို့ကချင်လွတ်လပ်ရေးဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံသူ့ဘူမှုကြီးနော်ဘူးကပြောပါတယ်
ဒီအစည်းအဝေးပေါ်မှာပဲမူတည်မှာဖြစ်ပါလေပြောလို့ပြောပါလေကျွန်တော်တို့ကတင်ပြထားတဲ့ဒီ NCA မူကြမ်းမှာအစီအပြေတော့အတားလဲအစီအပြေသွားမှာပါအဲ့မဲ့အဲ့ဒီအတိုင်းမဟုတ်ပဲနဲ့တခြားပုံစံနဲ့ဆိုတော့ဒါအစဉ်စားဆရာပြန်ဖြစ်လာမှာပါ
သုံးရကြကျင်းပခဲ့တဲ့စီဝေးမှာ UNSC ရဲ့ဒုတိယကြိမ်ညီလာခံမှာတင်ပြမဲ့အစီရင်ခံစာတွေညှိနှိုင်းတည်ပြုခြင်းနဲ့ UNSC ဖွဲ့ရဲ့ဖွဲ့စည်းပုံပြင်ဆင်ပြည့်စွတ်တည်ပြုခြင်းကိစ္စတွေကိုလည်းဆွေးနွေးဆုံးဖြတ်နိုင်ခဲ့တယ်လို့ဒုတိယဥက္ကဋ္ဌနဟန်တာကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ပထမအကြိမ်ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုချင်းပြည်နယ်ထန်တလန်မြို့မှာမတ်လ၁ရက်နေ့အထိ၃ရက်ကြာကျင်းပခဲ့ကြပါတယ်။အဲ့ဒီဆွေးနွေးပွဲမှာချင်းလူမျိုးကိုယ်စားလှယ်ပေါင်း900ကျော်တက်ရောက်ခဲ့ကြပြီးတော့ဘာတွေဆွေးနွေးသဘောတူခဲ့ကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်အခြေခံရမယ့်အခြေခံမူ30ကျော်ကိုချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာချမှတ်နိုင်ခဲ့ကြတယ်လို့ချင်းအမျိုးသားတပ်ဦးလက်ထောက်အထွေထွေတွင်းရင်းမူလည်းဖြစ်ချင်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးမှုကြီးကြပ်ရေးကော်မတီဝင်လည်းဖြစ်တဲ့ဦးထက်နီကပြောပါတယ
်အဓိကကတော့နိုင်ငံရေးကိစ္စအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အကြောင်းအရာရှိချက်ပါကိစ္စကိုဆွေးနွေးပြီးတော့မှအခြေခံမူဒီ30ကျော်လောက်ချမှတ်နိုင်ခဲ့တယ်ပေါ့လေနော်အဲ့ဒီစာတန်းကိုမကြာခင်ချင်းပတ်မတင်လို့မှတင်သွားဖို့ရှိပါတယ် ထောင်ကိုရလေးဆက်ခွန်ခုနှစ်ပင်လုံစာချုပ်မှာပါရှိတဲ့တိုင်းနာများဒီပြည်ထောင်စုမှခွဲထွက်လိုပါကခွဲထွက်ခွင့်ရှိစေရမည်ဆိုတဲ့အချက်ကိုတော့ကျင်းအမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲဘုံတဘောသူညီချက်မှာမထည့်ဖို့ဆုံးဖြတ်ခဲ့တယ်လို့ဦးထက်နေကပြောပါတယ်အမကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအဲ့ဒါကိုပဲကျွန်တော်တို့ NCA
ဖေဖော်ဝါရီလ20ရက်နေ့ကခွဲထွက်မှုကတခုပြုတ်လိုက်ရင်ကျန်တဲ့တုံးခွတ်တော့သူပြုတ်သွားလိမ့်မယ်လူမျိုးကြီးရှိတာရှိတဲ့လူတွေကခေါင်းဆောင်တွေကခွဲထွက်မှုကသူတို့ကကြောက်တယ်လေတကယ်ဝန်ကြီးတော့ဖြစ်တာကို legal right တော့ဖြစ်တော့ဒီ legal right ကိုပေးထုတ်လိုက်တော့သူတို့ဘာမှမမှုတော့
ဖေဖော်ဝါရီလ20ရက်နေ့မှာမတ်လ1ရက်နေ့အထိချင်းပြည်နယ်ထန်တလန်းမြို့TPC ဖျားကျောင်းမှာကျင်းပခဲ့တဲ့အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲမှာချင်းအမျိုးသားတပ်ဦးကတရ950တပ်ဦးတရဝင်းနိုင်ငံရေးပါတီက920ဦးစုစုပေါင်း960ချောက်ရ90ဦးပါဝင်တက်ရောက်ခဲ့ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရပါပါ။မွန်ပြည်နေဒေသခံတွေကန့်ကွက်နေကြတာကမော်လမြိုင်မြို့နယ်ချောင်းဆောင်ကိုဆက်သွယ်ထားတဲ့ဗိုလ်ချုပ်အောင်ဆန်းတရားအမည်အဖြစ်ပြည်သူ့လူတော်ကမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။တရရှိတွေကနားဆင်ကြကြတာကတော့
BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်သတင်းလွှာကိုကြားခဲ့ရပါရှင်။အခုတော့မနေ့ဖြန်စနေနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြကြအောင်ပါ။တော်ရရှင်များရှင်။မွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆောင်မြို့သားကတန်လွင်မြစ်ကူတရားကို အမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့တဲ့ပေါ်မှာဒေသခံတိုင်းရင်းသားတွေအကြားမကြင်မနက်ကန့်ကွက်တန်တွေထွက်ပေါ်နေပါတယ်။လွှတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကြနေတဲ့ဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆဆမလုပ် အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။မနက်ဖြန်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တော်တာရှင်များခင်ဗျာ။အီရတ်တပ်ဖွဲ့တွေဟာမူဆိုးမြို့အနောက်ချမ်းလွတ်မြောက်ရေးအတွက်နိုင်ငံတကာညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့ IS Islamic စွန်းရောက်စစ်သွေးကြွတွေကိုတိုက်ထုတ်နေရမှာတိုးတက်မှုတွေရရှိနေပါတယ်။အီရတ်တပ်ဖွဲ့တွေဟာမူဆိုးမြို့အနောက်ဘက်ချမ်းမှာရှိတဲ့ကြီးရွာတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့မြို့တော်ကန့်တတ်နယ်နိမိတ်အတွင်းကိုတောင်ဘက်ချမ်းကနေထိုးဖောက်ဝင်ရောက်နိုင်ခဲ့ပါတယ်။အီရတ်ပြည်ထောင်စုရဲတပ်ဖွဲ့ရဲ့အကြီးအကဲ Ra'id Sheikha ဂျော်ဒတ်ရဲ့အဆိုအရ ISIS စစ်သွေးကြွတွေဟာတစတဲ့တစအချင်းချင်းအဆက်အသွယ်တွေပြတ်တောက်နေပြီးတော့သူတို့ရဲ့လက်ကျန်အခြေစိုက်စခန်းတွေရှိရာကိုထွက်ပြေးနေကြတယ်လို့ဆိုပါရယ်အကျန်းဖက်ဖွဲ့ကြီးဟာထိတ်လန့်တုံလုံးစွာနဲ့နေထိုင်နေကြရတယ်လို့ရှုံးနိမ့်မှုနဲ့ရင်ဆိုင်နေရပြီးသူတို့ရဲ့တိုက်ခိုက်ရေးသမားတွေဟာအထီးကျန်အုပ်စုလေးတွေအတွင်းနဲ့တိုက်ခိုက်နေကြတယ်လို့သူကပြောပါရယ်အကျန်းဖက်ဖွဲ့ကြီးဟာပြိုကွဲနေပြီးခေါင်းဆောင်လုပ်သူတွေဟာလည်းမူဆိုးမြို့ကနေဝေးရာကိုထွက်ပြေးသွားကြပြီလို့ကျွန်ုပ်တို့ရဲ့ရှေ့တန်းစစ်မြေပြင်ထောက်လှမ်းရေးအဖွဲ့တွေကအရေးမွဲ့ပြတ်တနေပါရယ်အီရတ်တပ်ဖွဲ့တွေဟာမူဆိုးမြို့ရဲ့လေစိတ်ကိုလွတ်မြောက်သွားအောင်လုပ်နိုင်ခဲ့ပြီးမူဆိုးရဲ့အနောက်တောင်ဘက်ချမ်းမှာရှိတဲ့ဂါဇလာနီစစ်အခြေစိုက်စခန်းကိုလုံခြုံအောင်ကာကွယ်ထားလိုက်နိုင်ပြီဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရှေ့ဆက်တိုက်ရမယ့်တိုက်ပွဲတွေဟာခက်ခက်ခဲခဲတိုက်ရမယ့်တိုက်ပွဲတွေမဟုတ်တော့ပါဘူးလို့အမေရိကန်ရေတပ်ကက်ပတင်ဒေးဗစ်ကပြောပါတယ်။မူဆိုးမြို့ရဲ့အနောက်ချမ်းကခုခံတိုက်ခိုက်မှုတွေကပျော့ပါလောက်အောင်မရှိတော့ဘူးလို့လည်းသူကပြောပါတယ်။အကျန်းဖက်သမားတွေဟာ ရရဖောက်ခွဲရေးလက်နက်တွေကိုတုံးပြီးတော့အီရတ်တပ်တွေနှိကွေသွားအောင်အနှောက်ယှက်ပေးနေတဲ့လှုပ်ဆောင်နေတာမျိုးသာလုပ်နေတယ်လို့ပြောပါတယ် ISIS တပ်တွေကမူဆိုးမျိုးရဲ့အနောက်ဖက်ချမ်းမှာဆုတ်ခွာသွားပြီးအကာအကွယ်လှုပ်ထားစဉ်ဒီတိုက်ပွဲဟာကြီးမားခက်ခဲတဲ့တိုက်ပွဲနဲ့ကြုံရလိမ့်မယ်လို့ညွန်ပေါင်းတပ်ဖွဲ့ရဲ့ကျွမ်းကျင်သူတွေကမျှော်မှန်းထားခဲ့ကြတာပါမျိုးရဲ့မြေပြင်အနေထားအရမူဆိုးမျိုးရဲ့အရှိတ်အဝတ်ပိုင်းမှာတွေ့ရတာထက်ပိုးပြီးတော့တိတ်တီးတဲ့အနေထားမှာရှိပါတယ်လို့ရေတပ်ကပတိန်ဒေးဗစ်ကပြောပါတယ်ဒီတော့အတွင်းအီရတ်တပ်ဖွဲ့တွေဟာမူဆိုးမျိုးရဲ့အရှိတ်အဝတ်မှာနေမီဒီကိုဆက်လက်ကာကွယ်ထိန်းချုပ်ထားတဲ့စစ်စင်ရေးကိုဆောင်ရွက်နေကြတဲ့အကြောင်းသူကပြောပါတယ် UA ပြစ်မှတ်တွေကတော့ ISIS တွေရဲ့ဗျူဟာတပ်စုတွေမော်တာလက်နက်ကြီးနဲ့ဒုံးကျည်ပစ်စင်တွေလေကြောင်းကာကွယ်ရေးစနစ်တွေရှေ့တန်းစခန်းတွေနဲ့မော်တော်ယာဉ်တွေလက်နက်တူလောင်ထားတဲ့နေရာတွေပဲဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေဟာ ISIS တွေကိုစနစ်တကျတိုက်ထုတ်ပြီးရင်အကြမ်းဖက်အဖွဲ့အစည်းကြီးပျို့ပြက်ပျက်စီးသွားအောင်နေ့စဉ်နဲ့အမျှလုံဆောင်နေရောက်ပါခင်ဗျာ
American Soya ရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
အခုကြားခဲ့ရတာကတော့ American Soya ရဲ့အားပေါ်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA မြန်မာပိုင်းအတန်းလွင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့3မိနစ်စာအင်္ဂလိပ်စာနဲ့မှတ်ကြေးမှုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာနိုင်ပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုလည်းညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။ခုတော့ကြံနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦ
း။ American သမ္မတ Donald Trump အဆိုပြုတဲ့ရာသုံးမှန်းခြေဘတ်ဂျက်မှာနိုင်ငံခြားရေးဌာနရဲ့ဘတ်ဂျက်25ရာခိုင်နှုန်းကျော်ဖြတ်တောက်ထားတဲ့အပေါ်သူ့အနေနဲ့လက်ခံမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေထဲမှာသုံးဆွဲခဲ့တဲ့အသုံးစရိတ်ပမာဏအတိုင်းတော့ရေရှည်73နိုင်မှာမဟုတ်ဘူးလို့ဂျပန်နိုင်ငံတိုကျိုမြို့တော်မှာရောက်နေတဲ့ဝန်ကြီး Tillerson ကပြောခဲ့တာပါ။အဆိုရဌာနတွေအတွက်အမျိုးတော်ကအဆိုပြုတဲ့ဘတ်ဂျက်တွေထဲမှာကာကွယ်ရေးအသုံးစရိတ်ကိုတော့54ဘီလီယံတိုးမြင့်ထားပါတယ်။အမေရိကန်သမ္မတထရမ့်ရဲ့ဒုတိယမြောက်ပြည်ဝင်ခွင့်ကန့်သတ်မိန့်ဟာကြာသပတေးနေ့ကစတင်အသက်ဝင်ရမှာဖြစ်ပေမဲ့ဗုဒ္ဓဟူးနေ့တွေကဒီအမိန့်ကိုတနိုင်ငံလုံးမှယာယီဆိုင်ထားဖို့အတွက်ဟာဝိုင်ပြည်နယ်ကပြည်ထောင်စုတရားသူကြီးတယောက်ကဆုံးဖြတ်ခဲ့တယ်လို့ကြာသပတေးနေ့မနေ့မှလည်းမေရီလန်ပြည်နယ်ကပြည်ထောင်စုတရားသူကြီးကဆုံးဖြတ်ချက်ချခဲ့ပါတယ်။သမ္မတထရမ့်ကတော့သူ့ရဲ့အမိန့်အတီးပြန်ဖြစ်ဖို့အယူခံဝင်မယ်လို့ပြောခဲ့ပါတယ်။Netherlands နိုင်ငံရွေးကောက်ပွဲမှာဝန်ကြီးချုပ် Mark Rutte ပြန်လဲအရွေးခံခဲ့ရပြီးတဲ့နောက်ဥရောပမှာဘာသာရေးစစ်ပွဲတွေဖြစ်တော့မယ်လို့တူရကီနိုင်ငံသားရဲ့ဝန်ကြီးကသတိပေးလိုက်ပါတယ်။နိုင်ငံသားကလာရောက်အခြေချနေထိုင်သူတွေကိုစန့်ကျင်တဲ့ Hurricane Wilders ကျုံနေသွားပြီးတော့ Mr. Rutte ပြန်လဲအနိုင်ရခဲ့တဲ့အပေါ်မှာ EU ကောင်ဆောင်တွေကကြိုဆိုခဲ့ကြပါတယ်။တူရကီနိုင်ငံသားရဲ့ဝန်ကြီးကတော့သူတို့နှစ်ယောက်လုံးဘာမှမကွာဘူးလို့ဆိုပြီးတော့ဥရောပမှာမကြခင်ဘာသာရေးစစ်ပွဲတွေစတင်တော့မယ်လို့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်တယ်ဆိုတဲ့ဆက်ဆွဲချက်တွေကိုစုံစမ်းနိုင်ဖို့အတွက်နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံကိုဆေလွတ်ပေးဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်မူကြမ်းထဲမှာတောင်းဆိုထားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးစည်းဝေးပွဲမှာ EU ဥရောပသမဂ္ဂကဥဆောင်ရေးဆွဲတဲ့ဆုံးဖြတ်ချက်မူကြမ်းကိုကြာတာရင်းနေကတင်ပြခဲ့တာဖြစ်ပြီးတော့အပြီးသက်ဆုံးဖြတ်ချက်ကိုတော့မတ်လ23ရက်ဒါမှမဟုတ်ကုလသမဂ္ဂလူခွင့်ရေးကောင်စီနှစ်ပတ်လည်ညီလာခံပြီးဆုံးမဲ့မတ်လ24ရက်နေ့မှာဆုံးဖြတ်ချက်ချလိမ့်မယ်လို့မျှော်လင့်ရပါတယ်။တခါဒီကိုဖီအနန်ဥဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့ကြဖြတ်အစီရင်ခံစားရဲမှလည်းဒီလူခွင့်ရေးဆဆိုးဝါးဝါချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ဗန်မလိုက်တဲ့စုံစမ်းတွေးရှိချက်တွေကိုအခြေခံပြီးတော့အစိုးရအနေနဲ့လူခွင့်ရေးချိုးဖောက်သူတွေကိုထိုက်တဲ့ပြစ်ဒဏ်ပေးဖို့အတွက်လည်းအကြံပြုထားပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆူမြတ်မောင်ကကြီးညာပေးခဲ့တာပါ ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိတစ်ချိန်ည9နာရီနဲ့10နာရီတစ်ချိန်လိုင်းတိုမီတာ71.25တို့ကနေအသံလွှင့်ပေးသွားအောင်ပါ။ဒီကနေ့ညနေခင်းအစီအစဉ်တွေပြီးမှပြန်ပြီးတော့ဆုံတွေ့ရအောင်ပါရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမှာရှင်လန်းပါစေ။
This program has come to you from the Voice of America, Washington.